Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညပိုင်း 9:20 စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25-51နဲ့လိုင်းလမီတာ190ကနေတည်းရဲ့ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းအစုလိုက်မြုပ်နှံခံထားရတဲ့တေဆုံးသူ18ဦးတို့ရဲ့ရိုအလောင်းတွေကိုဒီကနေ့ထပ်ပြီးတော့တွေ့ထားပါတယ်။အမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်ကန့်သတ်နိုင်ငံထဲမှာနောက်ထပ်နိုင်ငံ3ခုကိုအမေရိကန်သမ္မတကထပ်ထိုးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ခမောင်းစင်းမြို့ရဲဘော်ကြားရပ်ကွက်အနီးမှာလူသေးအလောင်းနဲ့မြုံရံထားတဲ့ကျင်းကြီးတွေကိုတူဖော်စစ်ဆေးရမှာဟင်ဒူလူမျိုးရုပ်အလောင်းစုစုပေါင်း45လောင်းပြန်ဖော်တွေ့ရှိထားပြီးဖြစ်ပါတယ်။
ကိုရှိရင်ဒူးခေါ်တာပဲကိုရှိရင်တွေ့တယ်သက်ဆိုင်ရာကသက်ဆိုင်ရာပိုင်ရှင်တွေကလည်းငုံကြွေးကြတယ်လူလိမ်အောင်ဖြစ်နေကြတယ်အဲ့လိုမျိုးတွေပေါ့ဒါကိုယ်တိုင်ကြုံတွေ့ကြရစီနေငါးနိုင်မှဒီလောက်မှကျွန်တော်တို့ပြန်လာဖြစ်တယ
်ပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတာပါအပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်ရခိုင်ဒေသကိုလူသားချင်းစာနာမှုအကူအညီတွေပေးဖို့ဆိုပြီး ARS ရဲ့အစွန်ရောက်အဖွဲ့ကအပြည့်ရကံလန့်ချက်ကိုမြန်မာအစိုးရကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပါလက်မခံတဲ့တဲ့ရခိုင်မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခနောက်ပိုင်းတနင်္လာနေ့တိုင်းဒေသကြီးအတွင်းမှာတရားမွေလူမောင်းခိုးဝေရောက်မှုမရှိသေးဘို့စောင့်ကြည့်နေကြတဲ့တဲ့ UNFC ကောင်းဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့နဲ့ DPN ရဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းမိုင်မှာတွေ့ဆုံတဲ့တဲ့တွေကိုကြားမှာပါဒုတိယပိုင်းနာရွက်မှာတော့အပတ်စဉ်ခဏတွေကိုတင်ဆက်သွားမယ်ခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမှတ်သိနေထိုင်တဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်နိုင်ငံ၈ခုတို့ကခီးသွွားတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သက်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွွားလာခွင့်တားမြစ်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့ကအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်ဒီကန့်သက်ချက်တွေကအော်တိုဘတ်လ18ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်အီရန်လီဗျာမြောက်ကိုရီးယားဆီးရီးယားဗင်နီဇွဲလားနဲ့ရှမင်းနိုင်ငံတို့ကပြည်သူတွေအပေါ်တက်ရောက်မှုရှိမှာပါအကြမ်းဖက်ဝါဒဆိုင်ရာနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့တရင်အချက်အလက်မျှဝေဖို့နိုင်ငံ၃နိုင်ငံတို့ကညှင်းဆန်တာလို့လဲအမေရိကန်အစိုးရတာဝန်ရှိသူတွေကပြောပါတယ်မွတ်စလင်အများစုနေထိုင်ရာနိုင်ငံ၆ခုကလူတွေကိုပြည်ဝင်ခွင့်ယာယီကန့်သတ်မိန့်ကရပ်ပေါင်း90ပြည်ပြည်တက်တန်းကုန်သွားပြီတဲ့နောက်မနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာအခုကြေညာချက်သစ်ထွက်လာတာပါအမေရိကန်သမ္မတအနေနဲ့နိုင်ငံနဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့အကျိုးစီးပွားကိုကာကွယ်ရမှာဖြစ်တဲ့အကြောင်းသမ္မတထရန့်ကကြေညာချက်သစ်မှာပြောဆိုပါတယ်အသေးအချာစီစဉ်ပြီးပြင်းထန်တဲ့ဒီတားမြစ်ချက်တွေဟာဆိုရင်လုံခြုံရေးတိုးမြင့်နိုင်ရေးအမေရိကန်နဲ့အတူလက်တွဲဆောင်ရွက်ကြဖို့နိုင်ငံခြားအစိုးရတွေကိုသတင်းစကားပေးလိုက်တာဖြစ်တယ်လို့သမ္မတထရန့်ကပြောထားပါတယ်ခီးသွွားလာခွင့်တမ်းမြစ်ချက်တစ်ထဲမှာဆူဒန်ကိုတမ်းမြစ်နိုင်ငံစင်ကပဲဖြတ်ပေးလိုက်ပြီးချက်ဗင်နီဇွဲလားနဲ့မြောက်ကိုရီးယားတို့ကိုထပ်ပေါင်းလိုက်တာဖြစ်ပါတယ်။အစောပိုင်းညွှန်ကြားချက်မှာတော့အီရန်၊လီဗျာ၊ဆိုမာလီယာ၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတို့ကလူတွေအနေနဲ့အမေရိကန်ပြည်ထောင်စုတွင်းမှာနေထိုင်သူတွေနဲ့ဆွေမျိုးတော်ဆက်ကြောင်းခိုင်မာတဲ့အထောက်အထားရှိသူတွေကအပကျန်တဲ့လူတွေအားလုံးကိုပြည်ဝင်ခွင့်တမ်းမြစ်တာဖြစ်ပါတယ်ရှင်။
အမေရိကန်နိုင်ငံတော်သချင်းဆိုချိန်မှာမတ်တရက်အယူသေးပေးဖို့အမေရိကန်ပေါ်လုံးသမားတွေညှင်းဆန်တဲ့ကိစ္စကလူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီနေ့ထုတ်ပြောလိုက်ပါတယ်။အကစားသမားတွေကတော့အမေရိကန်ပြည်ထောင်စုအတွင်းကလူမျိုးရေးခွဲခြားမှုတွေလူနည်းစုတွေပေါ်ရဲတွေရဲ့လူမဆန်စွာပြစ်မှုမှုတွေကိုဆန့်ကျင်တဲ့အနေနဲ့လုပ်တာလို့ပြောထားပါတယ်။ဒူးထောက်တဲ့ကိစ္စနဲ့လူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့သမ္မတထရမ့်က Twitter လူမျိုးရေးကွန်ရက်မှာရေးသားပြီးဒီကိစ္စကကျွန်တော်တို့နိုင်ငံရဲ့အလန်တော်နဲ့အမျိုးသားသချင်းကိုလေးစားမှုနဲ့သက်ဆိုင်တဲ့ NFL အနေနဲ့ဒါကိုလေးစားရမယ်လို့သမ္မတကရေးသားထားတာပါ NFL လို့သူကခေါ်တဲ့အမျိုးသားဘောလုံးအကစားအဖွဲ့ချုပ်ကရာနဲ့ချီတဲ့ကစားသမားတွေနီးပြတွေနဲ့အသင်းပိုင်တွေကမနေ့တနင်္ဂနွေနေ့တုန်းကနိုင်ငံတော်သချင်းဆိုစင်မှာဒူးချောက်လက်မောင်းချင်းချိန်ပြီးသမ္မတထရမ့်ကိုဆန့်ကျင်ခဲ့ကြတာပါအစဉ်လာရအမေရိကန်နိုင်ငံတော်သချင်းဆိုချိန်မှာအလန်တော်နဲ့နိုင်ငံတော်ကိုအလေးမြတ်ပြုတဲ့အနေနဲ့မတ်တရက်ပြီးနှလုံးသားပေါ်မှာလက်တင်ထားကြတာပါတောက်ကြနေမှာတော့သမ္မတထရမ့်ကလူထုဟောပြောပွဲတစ်ခုအတွင်းအခုလိုဆန္ဒပြသူတွေကိုဘောလုံးအဖွဲ့အသင်းချုပ်ကနေထုတ်ပြဖို့ပြောကြားခဲ့ပြီးသူပြောခဲ့တာကိုအာခံတဲ့အနေနဲ့အရင်အပတ်ထိအားကစားသမားအနေငယ်ပဲဒူးထောက်ဆန္ဒပြရတာကနေအခုတော့ယာတွေနဲ့ချီဆန္ဒပြတဲ့အထိဖြစ်လာတာပါ NFL ဘောလုံးအဖွဲ့ချုပ်ကသမ္မတထရမ့်အနေနဲ့အခုလိုပြောခဲ့တာကသွေးကွဲစေတဲ့စကားမျိုးဖြစ်တဲ့ဒီဒူးထောက်ဆန္ဒပြမှုဆက်လုလာသူအများစုဟာလူမဲအားကစားသမားတွေဖြစ်ပြီးသမရအနေနဲ့သူတို့ရဲ့ယုံကြည်ချက်ပေါ်လေးစားမှုပြဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ခဲ့ပါတယ်ခင်ဗျာ
ဂျာမနီရဲ့ထွေထွေရွေးကောက်ပွဲမှာတော့လက်ရှိဝင်ကြီးချုပ်အင်္ဂလာမာကဲဟာ၄ချိန်မြောက်တက်တန်းအတွက်ထပ်ပြီးတော့အနိုင်ရပါတယ်။လွန်ခဲ့တဲ့၃လမှာမဲဆွယ်စည်းရုံးပွဲတွေစကတဲ့ကဒီလိုရက်လက်ထွက်လာမယ်ဆိုတာကတော့ခမန်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းဝင်ကြီးချုပ်မာကဲရဲ့အာဏာရခရစ်စတန်ဒီမိုကရက်ပါတီကခမန်းခဲ့တာထက်မဲရည်အတွက်ယော့သွားပြီးလက်ရဆောင်ပါတီကတော့ခမန်းနာထက်မဲရည်အတွက်ပိုရခဲ့ပါတယ်။ဝင်ကြီးချုပ်မာကဲရဲ့အာဏာရခရစ်စတန်ဒီမိုကရက်Union နောက်မိဖက်ပါတီ Christian Social Union ပါတီတို့ကတရားဝင်မဲရလက်ရဲ့33ရာခိုင်နှုန်းကိုရရှိခဲ့တာပါ။ဒါကြောင့်လဲအင်္ဂလာမာကက်ဟာဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းတက်တန်း၄ချိန်ဇက်တိုက်ရွေးကောက်ခံရတဲ့ဝင်ကြီးချုပ်3ဦးတဲ့ကတဦးအပါအဝင်ဖြစ်လာစေမှာပါ။အာနာယ CDU နဲ့မိဖက် CSU တို့ကမဲရလက်ရဲ့36ရာခိုင်နှုန်းကနေ39ရာခိုင်နှုန်းကျအနိုင်ရမယ်လို့ခန့်မှန်းခဲ့ကြတာပါ။CDU ပါတီရတဲ့မဲရည်အတွက်ကနေသွားပြီးဂျာမနီနိုင်ငံရဲ့အငင်းပွားပွဲလက်ရာစွန်လူအများကြီး Alternative for Germany လို့ခေါ်တဲ့ AFD ပါတီကခံမှန်းတာထဲမဲပို့ရပါတယ်။ဂျာမန်ပြည်သူတွေပြည်စုံပျော်ရွှင်တဲ့နိုင်ငံဖြစ်ရေးကြိုးပမ်းခဲ့တယ်လို့ဝန်ကြီးချုပ်မာကဲက CDU ဌာနချုပ်မှာပြောဆိုလိုက်ပြီးဒါပေမဲ့ AFD ရဲ့စင်ခေါ်ချက်တွေရှိလာတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောဆိုပါတယ်။AFD ကိုထောက်ခံခဲ့ကြတဲ့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုပြန်ရဖို့လှုံ့ဆော်သွားမယ်လို့လည်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်ရှင်
။ Iran နိုင်ငံအတွင်းကတန်းနဲ့ချီတဲ့ကတ်လူနည်းစုတွေအနေနဲ့လွတ်လပ်ရေးယူသည့်မယူသည့်လူလူဆန္ဒခိုင်ပွဲမှာဒီနေ့မဲပေးခဲ့ကြပါတယ်။ Iran နဲ့ Iraq အင်းနေချင်းနိုင်ငံတွေနောက် American နိုင်ငံတို့ဘက်ကဒီကတ်လူမျိုးစုဒေသမှာအခုလိုလွတ်လပ်ရေးပေးဖို့ကန့်ကွက်ထားတဲ့ကြားကလွတ်လပ်ရေးယူဖို့အတွက်အများစုထောက်ခံကြဖို့ရှိနေတယ်လို့ခန့်မှန်းတွက်ချက်မှုတွေထွက်ပေါ်နေပါတယ်။ Iran နိုင်ငံအရှေ့မြောက်ပိုင်းမှာတော်ဝတ်တပြက်ကိုပိုင်ဥချုပ်ရေးရထားတဲ့ဒီကတ်ဒေတာရဲ့သမရမာဆုဒ်ဘာဇန်နီက၅သန်းရေအတွက်ရှိတဲ့ဆန္ဒမဲပေးနိုင်သူတွေကိုငြိမ်းချမ်းစွာဆန္ဒမဲပေးကြဖို့တိုက်တွန်းထားပါတယ်။ဒီကတ်ဒေတာမျိုးတော်အာဘယ်မှာမနေ့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာသမရဘာဇန်နီကအရင်ခါသီးတဲ့အတွေ့အကြုံတွေကိုထပ်မံမခံစားရအောင်လွတ်လပ်ရေးယူမှာဖြစ်မယ်လို့သူတို့ဆုံးဖြတ်ထားတယ်။အီရတ်နဲ့တွဲနေကြတာကဆုံးရှုံးမှုတွေသာကြုံခဲ့ရတယ်။အခုအချိန်နေတိုင်းဆက်မသွားချင်တော့ဘူးလို့ထုတ်ပြောခဲ့ပါတယ်။ဒီလူလူဆန္ဒခံပွဲတရားဝင်ရက်လက်ကိုတော့မနှက်ဖြန်အင်္ဂါနေ့မှာကြေညာမှာဖြစ်ပါတယ်ဒီရက်လက်မှာလွတ်လပ်ရေးယူဖို့ဘက်ကနိုင်ခဲ့ရင်တောင်ချက်ချင်းလွတ်လပ်ရေးကြေညာဖို့အနေထားမရှိသေးပဲတီးသန့်ခွဲနေနိုင်ဖို့ညှိနှိုင်းဆွေးနွေးမှုတွေအတွက်ပထမအဆင့်ကိုစတင်ဖို့သာရှိပါသေးတယ်ကတ်ဒေတာသမရဘာဇန်နီကဒီလူလူဆန္ဒခံပွဲပြည်ရင်ကတ်ဆိုရအနေနဲ့အီရတ်အရာရှိတွေနဲ့နေဆက်သမှတ်ရေးတဘာဝအရင်းမြစ်ခွဲဖို့ရင်းနဲ့လွတ်လပ်ရေးကြေညာဖို့အချိန်စရာတစ်နှစ်နှစ်နှစ်တန်စီစတာတွေစတင်ဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်ခင်ဗျာ
ဗီအိုအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အကျန်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်ခမောင်းစိတ်ကျေးရွာအုပ်စုအတွင်းကအစုလိုက်မြုံနံခံထားရသူအလောင်း18လောင်းဒီကနေ့ထပ်ပြီးတော့တွေ့ရပါတယ်။ဒါဟာဆိုရင်နှစ်ရက်တာအတွင်းအစုလိုက်မြုံနံခံထားရတဲ့တေဆုံးသူစုစုပေါင်း45ဦးရဲ့ရုပ်အလောင်းတွေရှာဖွေတွေ့ရှိတာဖြစ်ပါတယ်။တေဆုံးသူတွေဟာဒေသတွင်းလူနည်းစုဟိန္ဒူဘာသာဝင်တွေဖြစ်တယ်လို့လည်းအစိုးရကထုတ်ပြန်ပါတယ်။IRSA အစွန်းရောက်အကျန်းဖက်သမားတွေရဲ့လက်ချက်ဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲမှူးကြီးအောင်မြတ်မိုးက VOA ကိုအခုလိုပြောပါတယ
်။အဲ့ဒါ၅နှစ်ရှစ်လပိုင်းကသူတို့ဖြစ်တာပေါ့။အဲ့တော့သူအင်အား300လောက်ဝင်လာတယ်ကျွာတဲ့ဝင်ပြီးတရားကျော်ဖမ်းသွားတယ်ပေါ့။ဖမ်းသွားပြီးကျွာနဲ့ဂဲတောင်ဆော့ဝေးတဲ့တောထဲမှာဒီတောလမ်းတိုင်းတွိုင်းနဲ့အတပ်ခက်ပြီးမြှုပ်ခဲ့တော့ဗျာ။မြှုပ်လို့မနေ့ကတော့28လောင်းပေါ်လို့ရတယ်ဒီနေ့အလုံးဆက်ကွန်လောင်ထရတော့စစ်စစ်ပေါင်းအောင်45လောင်းရတယ်ကြယောက်ျားလောက်က25လောင်းမိန်းမလောက်က20
ဒီကနေ့ထပ်တွေ့ရဆိုတာကဘယ်နေရာမှာထပ်တွေ့တာလဲခင်ဗျအ
ဲ့ဒီတွေ့ပဲခင်ဗျအဲ့ဒီခမောင်းစိတ်တွေ့ပါပဲသူတို့တွေ့တွေကတော့တွေ့ပါပဲသူတို့ဖြန့်ပြီးတော့မြှုပ်ထားတဲ့သဘောရှိတယ
်အခုတွေ့ရှိရတဲ့တည်ဆုံးသူတွေရဲ့ယောလောင်းတွေထဲမှာတော့အမျိုးသမီး20နဲ့အမျိုးသား25ဦးဖြစ်ပြီးအားလုံးတို့ကရဲဘော်ကြားရက်ကဖြစ်တယ်လို့ဒေသခံတွေကအတည်ပြုထားပါတယ် မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတချို့မှာအကြမ်းဖက်တိုက်ခိုက်မှုတွေဆက်ခဲ့တဲ့ဩဂုတ်လ25ရက်နေ့ကစလို့ခမောင်းဆယ်အုပ်စုအတွင်းကနေပျောက်ဆုံးနေသူ90ကျော်ရှိခဲ့တာပါဒီထဲကဟိန္ဒူဘာသာဝင်အမျိုးသမီး6ဦးကတော့ဘင်္ဂလားဒေ့ရှ်ဘက်မှာရောက်နေတယ်လို့လည်းအစိုးရထုတ်ပြန်ချက်တွေမှာဖော်ပြပါတယ်အခုရှာဖွေတွေ့ရှိတဲ့သေဆုံးသူရုပ်အလောင်းတွေကိုတော့စစ်စစ်ချက်ရယူပြီးဟိန္ဒူတို့ရဲ့ထုံးစံအတိုင်းတကြိုမယ်လို့လည်းအစိုးရကထုတ်ပြန်ထားပါတယ်ရှင
်အမေရိကန်နိုင်ငံတောင်ပိုင်းတက်နစီပြည်နယ်ကဖျားကြောင်းတစ်ခုမှာမနေ့တနင်္ဂနွေနေ့ကဝက်ပြပွဲပြည်ပြင်းချင်းမှာပဲမျက်နှာဖုံးစစ်တပ်နဲ့သမားတို့ကဝင်ရောက်ပစ်ခတ်ခဲ့တာကြောင့်လူ2ဦးသေဆုံးပြီး9ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ပြည်နယ်မြို့တော် Nashville နဲ့16မိုင်ကွာလောက်မှာရှိတဲ့လူသူမများတဲ့ Antioch မြို့ကလေးက Barnett Chapel Church of Christ ဘုရားကျောင်းကားရနာယာနေရာမှာရှိတဲ့အမျိုးသမီးတူကိုတနက်သမားကတေးတဲ့အထိပြစ်ခတ်ခဲ့တယ်လို့ Metro Nashville ရဲဌာနကပြောခွင့်ရကဆိုပါတယ်။အဲဒီနောက်မှာတော့တနက်သမားဟာဘုရားကျောင်းထဲကိုဝင်ပြီးတော့ဘုရားကျောင်းတက်ရောက်လာသူတွေကိုဒရက်ဆက်စတင်ပြစ်ခတ်ခဲ့ပါတယ်။ဘုရားကျောင်းအဲဂျူကတနက်သမားကိုဝင်လုံးရမှာတနက်တင်နဲ့ထုခိုင်းရပေမဲ့တနက်သမားဟာသူဟာသူဘယ်ဘက်ရင်ုံကိုမထင်မှတ်ပဲပြန်ပစ်ခဲ့မိတယ်လို့ Metro Nashville ရဲဌာနပြောခွင့်ရ Don Aaron ကဆိုပါတယ်။တနက်သမားဟာအသက်25နှစ်အရွယ် Emmanuel Kidiga Samson ဖြစ်ပြီးဆူဒန်နိုင်ငံကနေအမေရိကန်ပြည်ထောင်စုထဲကို1996ခုနှစ်မှာလာရောက်ကာအမေရိကန်မှာတရားဝင်ပုံမှန်နေထိုင်ခွင့်ရထားပြည်သူတူလည်းဖြစ်ပါတယ်။သူဟာအရင်တော့ဒီဖျားချောင်းမှာလာရောက်ဝတ်ပြုခဲ့ဘူးသူဖြစ်တယ်လို့ရက်ကပြောပါတယ်။လက်ရှိမှာတော့တနက်သမား Samson ကိုဒေသနာဆေးရုံမှာဆေးကုသမှုပေးခဲ့ရပြီးရဲစခန်းချုပ်ခန်းထဲမှာချုပ်နှောင်ထားပါတယ်လူသူကိုလူသက်မှုနဲ့သူ့ကိုတရားဆွဲဆိုသွားမှာဖြစ်တယ်လို့ရဲတွေကဆိုပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံတွင်ဆေးဥချုပ်ရဲ့အမိန့်တွေနောက်ရဲတပ်ဖွဲ့ရဲ့မှုရတိုက်ဖြတ်နှိမ်နှင်းရေးတွေအတွင်းစေကျော်သက်တွေတည်ဆုံမှုသတင်းတွေအပေါ်စိတ်ဆိုးဒေါသထွက်ကြတဲ့လူသူကတမရအပေါ်ဇက်တိုက်ဆိုသလိုဆန္ဒပြဆန့်ကျင်နေကြပါတယ်ဒါပေမဲ့လည်းသမရဒူတာတီတာဝန်ယူပြီးတဲ့နောက်15လတာတက်တန်းအတွင်ပို့ပြီးတော့ဘေးကင်းလုံခြုံမှုရှိလာတယ်လို့ခံယူကြတဲ့ဖိလစ်ပိုင်ပြည်သူအရေးအတွက်တိုးလာနေတာကြောင့်သမရအပေါ်လူထုထောက်ခံမှုခိုင်ခိုင်မာမာရှိနေဦးမယ်လို့သုံးသပ်သူတွေကရှုမြင်ကြပါတယ်။မိုးရမောင်းခိုမှုကိုတိုက်ဖြတ်ချေမှုန်းတဲ့နေရာမှာမိုးဝါဒပိုင်းဆိုင်ရာအလွန်အကျွံပြင်းပြင်းထန်ထန်ကင်တွယ်ဆောင်ရွက်တယ်ဆိုတဲ့ရှုမြင်ချက်နဲ့မြို့တော်မနီလာမှာပြီးခဲ့တဲ့ဂျာတာဘရီနေကတက္ကသိုလ်ကျောင်းသားတွေအတိုက်ခံပါတီဝင်တွေအပါအဝင်ထောင်နဲ့ချီတဲ့လူတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံပါလီကျွန်းက Mount Agung မီတာဟာအချိန်မရွေးထပေါက်နိုင်တာကြောင့်မီတာတစ်ဝိုက်မှာနေတဲ့လူပေါင်း 9,000 နီးပါးကိုဘေးလွယာရှေ့ပြောင်းပေးထားတယ်လို့အင်ဒိုနီးရှားဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကဆိုလိုက်ပါတယ်။ပါလီကျွန်းဘက်ကမီတာနဲ့ဝေးရာဆုံးဖြတ်နေရာတွေမှာလူတွေရွှေ့ပြောင်းခိုလုံနေကြတယ်လို့တချို့ဆိုရင်လည်းဘာလီကျွန်းနီးအခြားကျွန်းဖြစ်တဲ့လွန်ဘော့ကျွန်းဘက်အထိသွားခိုလုံနေကြတယ်လို့ဘေးရန်တဲ့တပ်သားရှော့ပေါ်ရေးအေဂျင်စီပြောခွင့်ရသူကဒီနေ့ထုတ်ပြောလိုက်တာပါမိတောင်လိုရှာမှုပြင်းရပမာဏအရှိန်တိုးမြင့်လာနေတာနဲ့မျှတောက်ချာနေကစပြီးတော့မိမိတို့ရဲ့နေအိမ်တွေကနေထွက်ပြေးတင်းရှောင်ရတဲ့သူ40ကျော်တိုးလာခဲ့ပါတယ်နှစ်ပေါင်း50အထက်မှာပထမအကြိမ်ဖြစ်တဲ့ Mount Agung မိတောင်ပေါက်ကွဲမှာကိုလူတွေစိုးရင်ပြီးအခုလိုထွက်ပြေးခိုလုံနေကြတာပါမိတော်ဘာကနေမြင်းကလေးလှုပ်ခတ်သံတွေနဲ့မိခိုးငွေတွေထွက်နေတာကြောင့်ကဘာလှည့်ခီးတဲ့တွေအနေနဲ့ဒေတာကန်တွေအနေနဲ့မိတော်ကနေခုနှစ်ပိုင်ခွဲပါပတ်လေအထိခီးသွားစကန်ချတာတွေတောင်တက်တာလမ်းလျှောက်ထွက်တာတွေရှောင်ရှားကြဖို့အာနာပိုင်တွေကသတိပေးထားပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုဝင်းမင်းတို့ကကြေညာပေးခဲ့တာပါ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်သက်တင်ဆက်သွားပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ခမောင်းစိတ်မြို့ရဲဘော်ကြားရပ်ကွက်အနီးမှာလူသေးအလောင်းတွေမြုံနှံထားတဲ့ကျင်းကြီးတွေကိုတူးဖော်စစ်ဆေးရမှာဟင်းနူလူမျိုးရုပ်အလောင်းစုစုပေါင်း45လောင်းကိုပြန်ဖော်တွေ့ရှိထားပြီးဖြစ်ပါတယ်။ရခိုင်ဒေသမှာဩဂုတ်လ15ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်သမားတွေရဲ့ဖမ်းဆီးခြင်းခံရတဲ့ဟင်းနူလူမျိုး100နီးပါးပျောက်ဆုံးနေတာကြောင့်နောက်ထပ်အလောင်းတွေလည်းထပ်တွေ့မယ်လို့မျှော်လင့်ရပါတယ်။ရုပ်အလောင်းတွေဖော်တဲ့နေရာမှာကိုရန်ရောက်ရှိမျက်မြင်တွေ့ခဲ့တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေကိုကုသညုံကဆက်သွယ်မေးမြန်းချပါတယ်။
ကိုရှိရင်ဒူးဖို့တာပဲကိုရှိရင်တွေ့တယ်သက်ဆိုင်ရာကသက်ဆိုင်ရာပိုင်ရှင်တွေကလည်းငူကြွေးကြတယ်လူလိမ်အောင်ဖြစ်နေကြတယ်အဲ့လိုမျိုးတွေပေါ့ဒါကိုယ်တိုင်ကြုံတွေ့ကြရစီနေငါးနိုင်မှတင်းလောက်မှကျွန်တော်တို့ပြန်လာဖြစ်တယ်ဘာဖြစ်လဲဆိုတော့ကျွန်တော်ဒီဘက်ကိုရာဒီဥတုချင်းကြီးရဆိုတော့ကျွန်တော်လည်းပြန်ထွက်လာသူတို့ဆက်ကြည့်လို့မယ်ခင်ဗျာ
အဲ
ကျွန်တော်တို့သွားတဲ့အစီအစဉ်ကကျွန်တော်တို့ကတနာ ਈ မှတ်တင်းဆိုတော့တနာ ਈ 15လောက်မှဒီကထွက်သွားနိုင်တယ်ဆိုတော့ကျွန်တော်တို့နှစ်နာရီကျော်လောက်မှရောက်သွားပြီးတော့နှစ်နာရီနဲ့၄နာရီကြာမှကျွန်တော်တို့အဲ၄နာရီခွဲကြာမှကျွန်တော်အဲ့မှာရှိတယ်။ရ ီအဲ့ကြားမှာ18လောင်းရတယ်ခင်ဗျာ
ဟိန္ဒူလူမျိုးပျောက်ဆုံးနေတာ90ကျော်ရှိတယ်ဆိုတော့ကျန်တဲ့လူတွေကရောကျန်တဲ့အလောင်းတွေရောတွေ့နိုင်သေးလား
အဲ့ဒီနောက်ပတ်ဝန်းကျင်မှာဆက်တွေ့နိုင်တယ်လို့ကျွန်တော်တို့ထင်တာပဲဘာဖြစ်လို့ဆိုတော့မလှမ်းမကန်အဲ့လိုလေးတွေမှာတွူးလိုက်တာတွေ့နေတာလေအခုသူတို့လည်းဟိုတက်ဆိုင်ရများကလည်းဆက်လက်ပြီးတော့နေရာတွေကိုစစ်ဆေးရှာဖွေနေကြတာပေါ့နော်အခုတော့မနေ့က28ဒီနေ့18
ဒီအလောင်းတွေအကုန်လုံးကကျိုးတွေတုတ်ထားလားဒါမို့အထီးကျုံဖြစ်တဲ့ပုံစံမျိုးလားဘယ်လိုလဲခင်ဗျာ
တဦးချင်းကိုလက်ထဲမှာကျိုးတုတ်ထားရရှိတယ်တော့မျက်နှာကိုစီးတယ်လက်တွေကျိုးတုတ်ထားတယ်လက်ဘေးအကုန်လုံးတွေ့တဲ့အလောင်းလိုက်လက်ဘေးကိုဖျက်တာဓာတ်တန်ရမှာဓာတ်တန်ရလက်အဲ့ရနေမကောက်ခြေောက်တွေလည်းဖုတ်တယ်ခြေောက်တွေမှာတန်လန်းကြံနေပြီးတော့မပြတ်တပြတ်ဖြစ်နေတာကြီးလည်းတွေ့တယ်အိုးပဲထွက်သွားတဲ့ဒဏ်ရာတွေလည်းတွေ့တယ်အကုန်လုံးကတော့တကယ်ခုတ်ပြက်တကယ်ဒဏ်ရာတွေကြီးပဲကောတရားကျမ်းနာနာကိုဖမ်းခေါ်သွားပြီးတော့တတ်တာလေဖမ်းခေါ်သွားပြီးတော့တတ်တာအိမ်ရလူတွေကလည်းအဲ့ဒီမှာပိုင်ရှင်တွေရောက်လာရာဒါကျမငူယူကြတယ်ဟောဒါကျမမီးဒါကျမသားဒါကျမရဲ့တမဲသူတို့မှအမှတ်သားရေကုန်ရှိတယ်ဟိုလက်ကောက်ဝတ်ထားတယ်သူတို့ဝတ်နေကြအမှတ်သားပေါ့ဆွဲထားတဲ့ကျိုးပေါ့စသဖြင့်အကုန်လုံးအဲ့ဆိုအင်းကြီးသမီးတွေလည်းပါသေးတာဆိုတော့အလားလိပါရှိရဆိုပေမဲ့တယောက်ချင်းကိုသူတို့ဖော်ထုတ်နိုင်တယ်ဒါတချို့မိသားကောင်မိန်းကလေးတယောက်ဆိုရင်သူ၄ယောက်ကိုဖော်ထုတ်တယ်ဒါအမေရဲ့ယောက်ကမအဲဒါကတော့ဒီရောင်မစတဲ့ချင်းပေါ့အကုန်မျက်နှာကိုဝင်းနဲ့ကြည့်တယ်လက်တွေကိုကျိုးတုတ်ထားတယ်တုတ်ပြီးတော့လက်ဘင်းကိုဖြတ်တတ်တယ
်အခုကအဲ့ဒါဒီတက်ပြတ်မှုကဘဒုလက်ချက်လို့ဆရာတို့ယူဆလို့ရမလဲ
အဲ့ဒါသူတို့ကဒီကြောက်ပြောရတာပဲဒီအဲ့ဒီဒီဘင်္ဂလီညာသူတို့ခေါ်ပေါ့နော်ဘင်္ဂလီညာဟိုဒီမော့ဟိုခေါ်ဆောင်သွားတယ်ကပ္ပစီသွားတယ်အဲ့ဒါပဲလေ
တခြားဒီအလောင်းတွေကိုဘာဆက်လုပ်သွားဖို့ရှိ
အင်းသူကသူတို့ဘာလဲသူတို့သဘောနဲ့သူတို့ဥစားသူတို့ရဲ့သူတို့ကိုဥစားပြရမယ်သူတို့ရဲ့ဘာလုပ်ချင်လဲပုံမှာမူတည်ရမှာအခုတော့အလောင်းတွေကတော့ဆော့ဆော့ထားရတာပေါ့နော်ဆော့ဆော့ထားပြီးတော့သူတို့ကဒါကိုတင်းကျုံချင်တယ်စုပြီးတော့မကြုံမဲဆိုလဲသူတို့ကတော့အဲ့လိုဌာနရှိတဲ့ပုံစံတော့ပြောတယ်သူတို့လည်းဟိုသူတို့ကသဘာဝမိသိကြွားတာတဲ့အဲ့တော့တိတလောင်းတွေ့လိုက်တခုမိသိကြွလိုက်ဆိုရင်တော့မဖြစ်ဘူးသူတို့မိသားစုတွေလည်းမစုံသေးဘူးတွေ့ကျင်တယ်နောက်တစ်ခုကလည်းတချို့မိသားစုဆိုရင်9ယောက်ဖြစ်တယ်ဆိုတော့2ယောက်တွေ့ရဲ့မိသားစုရှိတယ်တချို့ကျလည်း4ယောက်တွေ့ပြီစသဖြင့်ပေါ့အဲ့တော့သူတို့ကစောင့်သူတို့ရဲ့ဌာနကတော့စောင့်ကြည့်ကျင်တယ်စောင့်ပြီးတော့မှစုပြီးတော့ဒါမိသိကြွမယ်အဲ့ဒီမှာသူတို့ဘုန်းကြီးတွေဘာတွေနဲ့သူတို့ဟိုလုပ်နေကြပုံစံလုပ်ချင်ပါတယ်လို့ပြောတော့ဒီပုံစံကိုကျွန်တော်တို့ကခွင့်ပြုရမှာပါ
ဟုတ်ကဲ့ဆရာ
ဒေါက်တာဝင်းမြတ်အေကိုကိုသားညွန်ဦးကဆက်သွဲမေးမြန်းထားတာပါရှင်ခုတစ်ဆက်တည်းရခိုင်ပြည်ပခသတင်းဖက်ဖက်ဆက်ပါအောင်မယ် ARSA အာစာလို့အတူကောက်ခေါ်တဲ့သူတို့ခေါ်ရင်းကြအစွန်ရောက်တပ်ဖွဲ့အနေနဲ့စက်တင်ဘာလ13ကအဖြစ်အခါရက်စက်ဖို့ကြေညာခဲ့စဉ်ကမြန်မာအစိုးရကဒီအကြမ်းဖက်အဖွဲ့နဲ့မဆွေနွေးနိုင်ဘူးလို့ချက်ချင်းတုံ့ပြန်ခဲ့ပါတယ်လူသားချင်းစာနာတဲ့အကူအညီတွေလမ်းဖွင့်ပေးနိုင်ဖို့အခုလိုအပြစ်ရက်ဖို့တစ်ဖက်သက်ကြေညာခဲ့တာပါလို့ပြောခဲ့တဲ့တီရင်းကြအစွန်ရောက်သူစုကိုမြန်မာအစိုးရပါတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတိုင်းရင်းသားအဖြစ်လက်မခံမဲ့အကြမ်းဖက်သူတွေဖြစ်သားရှုံးမြင်ထားတာပါဒီအကြောင်း VOA သတင်းထောက်ဂျိုးဖရီမန်ပေးပို့ထားတဲ့သတင်းကိုကိုဝင်းမင်းကပြောပြထားပါတယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်ကအများအခေါ်ဘင်္ဂါလီနဲ့သူတို့ခေါ်ရိုဟင်ဂျာအစွန်းရောက်တစုကအခုလိုတစ်ဖက်သက်အပြည့်ရက်မယ်လို့ကြေညာလိုက်တာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ပြောခွင့်ရဦးစောထေကအကြမ်းဖက်သမားတွေနဲ့ဆွေးနွေးဖို့မူဝါဒမရှိဘူးလို့ Twitter ကနေချက်ချင်းပြောချလိုက်ပါတယ်ဒီဖွဲ့အနေနဲ့အစိုးရလုံခြုံရေးတပ်တွေကိုဩဂတ်လ25ရက်နေ့တိုက်ခိုက်မှုအပြီးမြန်မာတပ်မတော်ဘက်ကတံပြန်နှိမ်နှင်းမှုကြောင့်ဒုက္ခသည်၄သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးခဲ့ရပြီးမတရားရက်စက်မှုလူမျိုးတုံးတပ်ဖြတ်မှုလို့နိုင်ငံတကာဘက်ကခေါ်ရလောက်အောင်တုံ့ပြန်မှုတွေပြင်းထန်လာခဲ့ပါတယ်။ဒါပေမဲ့မြန်မာအစိုးရပါတီနဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါမြန်မာတပ်မတော်လိုပဲရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်တသဘောထားတည်းရှိနေပါတယ်။မြန်မာအစိုးရပါတီဖြစ်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးညာဝင်းကရိုဟင်ဂျာတိုင်းဒေသမရှိဘူးလို့အခုလိုဆိုပါတယ
်။ We are not our ethnic group.
သူတို့ကကျွန်တော်တို့တိုင်းဒေသအစုမဟုတ်ပါဘူး။သူတို့ဘက်ကတော့တိုင်းသားအစုပါလို့ပြောနေပါတယ်။ဒါပေမဲ့လို့သူတို့ကိုဒီလိုမျိုးအစ်စ်မပေးနိုင်ပါဘူး။ကျွန်တော်တို့တမိုင်းထဲမှာရိုဟင်ဂျာရဲလို့မရှိပါဘူး
။ဒါအပြင်ဥညာဝင်းကရိုဟင်ဂျာတွေအပြည့်အဖို့ပြောတာကလည်းအတိအပယ်မရှိဘူးလို့ဆက်ပြောပါဗျ။
It is a different from
သူတို့ကကရင်ဒါမှမဟုတ်ကချင်တို့ရှမ်းလို့နဲ့ကွဲပါတယ်။သူတို့ကရခိုင်ပြည်နယ်မှာဒုက္ခပေးနေတာပါ။နောက်မှသူတို့ကပြစ်ခတ်ရက်ချင်တယ်ပြောတယ်။သူတို့ဘာကိုဆိုလိုမှန်းကျွန်တော်တို့နားမလည်ပါဘူး
။ဒါအပြင်မြမအစုရနဲ့ NCA လို့ခေါ်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်နိုင်ဟန်သာကလည်းရိုဟင်ဂျာဆိုတဲ့အခေါ်အဝါကိုလက်မခံနိုင်ဘူးလို့ဆိုခဲ့မှုပါတယ်။ဒါအပြင်မြမတပ်မတော်နဲ့အပြစ်အရစာချုပ်မချို့ရသေးတဲ့တအန်းအမျိုးသားလူမျိုးရေးတပ်ကအထွေထွေအတွင်းမှတာဖုံးကျော်ကလည်း သူတို့လည်းရိုဟင်ဂျာဟာအကြမ်းဖက်သမားလို့သတ်မှတ်တယ်လို့ပြောပါတယ
် as we seen that
ကျွန်တော်တို့တွေ့နေတဲ့အတိုင်းပါပဲဒီအာဆာအဖွဲ့ကသူတို့လုပ်ရတဲ့အကြောင်းအကြမ်းဖက်အဖွဲ့မျိုးပဲဖြစ်ပါတယ်သူတို့စစ်စင်ရေးလုပ်ပုံတွေကအကြမ်းဖက်လုပ်ရတဲ့တူပါတယ်ဒါကြောင့်မို့သူတို့ကိုတော်လိုင်းရေးအဖွဲ့ဒါမှမဟုတ်အဲ့လိုမျိုးသတ်မှတ်လို့မရပါဘူးသူတို့ကအကြမ်းဖက်သမားတက်တက်ပါဒါရိုဟင်ဂျာအဖွဲ့ပေါ်ကျွန်တော်တို့အမြင်မှာ
အချိန်တည်းမှာပဲတာဖုန်ကျော်ကမြန်မာတပ်မတော်ရဲ့ဘင်္ဂါလီတွေပေါ်တံပြန်စစ်စင်ရေးကြောင့်လူတွေအများကြီးတည်ဆုံခဲ့ရတာကိုတော့ဆန့်ကျင်ရှုတ်ချတယ်လို့ဆက်ပြောခဲ့ပါတယ်။ဒါပေမဲ့တာဖုန်ကျော်ကဆက်ပြီးရိုဟင်ဂျာကိုသူတို့လည်းပဲတိုင်းရင်းသားအဖွဲ့အဖြစ်အသိမပြုဘူးလို့ဆိုပါတယ
်။ There is no Rohingya in Burma.
မြန်မာနိုင်ငံမှာ Rohingya မရှိပါဘူး။သူတို့ကဘင်္ဂါလီတွေပါ။ Bangladesh နိုင်ငံကလာတာပါ။ဒါကြောင့်သူတို့ကမြန်မာနိုင်ငံကဌာနေတိုင်းရင်းသားမဟုတ်ပါဘူး
။အခုလိုရခိုင်ပြည်နယ်က Rohingya တသန်းကျော်နိုင်ငံသားအဖြစ်အသိမပြုမခံရချိန်မှာအာဆာလို့ခေါ်တဲ့ဒီဘင်္ဂါလီခေါ် Rohingya စွန့်ရောက်အဖွဲ့ကတော့အခုလိုရင်းကြအခွင့်အရေးမရလို့သူတို့အနေနဲ့တိုက်ပွဲဝင်နေတာဖြစ်တယ်လို့ထုတ်ပြောနေပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြသွားတော့ပါရှင်။ခုတော့တနင်္လာရီတိုင်းတွင်လှူမောင်းခိုးမှုတွေဝင်မလာအောင်စောင့်ကြည့်နေကြတဲ့တရင်ဖက်ဆက်ရအောင်ပါ။ရှခိုင်ဒေသမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနောက်ပိုင်းတနင်္လာရီတိုင်းဒေသအသည့်အတွင်းမှာတရားမဝင်လှူမောင်းခိုးဝင်ရောက်မှုမရှိစေဖို့ပြည်သူအခြေပြုအဖွဲ့အစည်းများဖွဲ့စည်းပြီးတော့စောင့်ကြည့်နေတယ်လို့တနင်္လာရီတိုင်းကဒေသအာဏာပိုင်တွေကပြောဆိုပါရယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကအပြည့်အစုံတင်ပြထားပါရယ်ရှင်။
တနင်္လာရီတိုင်းဒေသကြီးတွင်းမှာရှိရမြို့နယ်ဆယ်မြို့နယ်မှာရခိုင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပကတွေကြောင့်အရင်ကလူမောင်ကိုဝင်ရောက်မှုတွေရှိခဲ့တဲ့အတွက်စောင့်ကြည့်နေတာဖြစ်ပြီးအခုထက်ပြီးတော့မောင်ကိုဝင်ရောက်မှုတွေမရှိသေးဘူးလို့တနင်္လာရီတိုင်းဒေသကြီးရဲမှုဦးနေမျိုးကပြောပါတယ်
။ဟိုရခိုင်မှာဖြစ်တဲ့ခါမှာဒီဘက်မှာဝင်ကျိုးနေကတ်တာတွေဟိုတုန်းကဖြစ်ခဲ့တာရှိတယ်။အဲဒီကတ်တဲ့လူတွေကတော့ခန်းမီပြောမှာတရားဆွဲတာပဲရှိတယ်။ဟိုတုန်းကတော့ဘောနော်ဖြစ်ခဲ့တာပြောတာ။အခုတော့ဒီလိုမျိုးတွေဖြစ်လာမလားလို့စောင့်ကြည့်နေရှိတယ်တော့အခုတော့ဝင်လာတဲ့နေရာတော့မတွေ့သေးဘူး။ရှိဘောနော်အခုဒီအခုရခိုင်မှာဖြစ်နေပါတယ်ဒီဘက်ကိုဟိုကျိုးနေပါခိုးလာမလားဆိုစောင့်ကြည့်နေတော့မှဝေလာတဲ့နေတာတော့မရှိဘူ
းစတိမာစတိယနေ့မတိုင်ခင်လူမှုကွန်ရက်ဆန်မျက်နှာတွေမှာကောလာဟလများထွက်ပေါ်ခဲ့ပြီးနောက်ပိုင်းနေမီကန်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးထိုင်းမြန်မာနယ်စပ်ပါဝင်ပင်လယ်ဘက်ကနေလူမောင်ကိုဝင်ရောက်မှုတွေနေညာစောင့်ကြည့်မှုများရှိတယ်လို့ကော့တောင်းမြို့နယ်ဗရောက်ရွှေဝါရက်ကွက်အုပ်ချုပ်ရေးမှူးဦးကျော်တက်ခိုင်ကပြောပါတယ်
အဲကျွန်တော်တို့ကဒီမှာဟိုတလောကကျွန်တော်စတေးရက်ဘက်ကမှာတရင်းနေမျိုးထွက်တယ်မလားဟိုကိုပဲနေပြီးတော့ဝင်လာနိုင်တယ်လက်ပင်ကလေးတွေဝင်လာနေတဲ့ဆိုတာဟာမှာကျွန်တော်တို့ရက်ွက်ကြေးရွာလိုက်ပေါ့နော်အဲကျွန်တော်တို့နေပြီးရက်တက်ပွဲနဲ့ပူပေါင်းပြီးတော့မှာကျွန်တော်တို့ဟိုဒီဝင်ပေါက်ထွက်ပေါက်ကျွန်တော်တို့ဒီပင်လယ်နဲ့ဒီပတ်ချံမြေတစ်လျှောက်ပေါ့နော်အဲကိုရက်ွက်လိုက်ကိုစူပါလေးဖွဲ့ပြီးတော့စောက်ကြည့်တာမျိုးတော့ရှိတယ်ဗျနေရောညရောအဲ့ဒီ
ထိုင်းမြန်မာနေဆဲဖြစ်တဲ့ကော့တောင်းနဲ့တင်းလိုက်မျိုးတို့မှာတော့ပြည်သူအခြေပြုအဖွဲ့အများဆုံးဖွဲ့စည်းထားပါတယ်ကြံမျိုးနယ်တွေမှာလည်းထပ်မံတိုးကျက်ဖွဲ့စည်းဖို့စောင့်ရင်းနေတယ်လို့ကော့တောင်းမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြည်ချိုင်းတာဝန်ခံကိုလက်ကိုဦးကပြောပါတယ်
။အစောပြေးရလောက်ဖို့အစီအစဉ်ရှိရတယ်မဟုတ်လက်ရှိတော့မလုပ်သေးဘူး။အဲ့ဒါတို့ဟိုတနေအားစုဝေးမှာတော့သူတို့ပြောတယ်ဒီစောင့်ပြေးရလောက်ဖို့အစီအစဉ်ရှိတယ်လို့တော့သူတို့ပြောတယ်ခင်ဗျာ။အတမဲ့အခုလက်ရှိတော့အောက်ဆုံးမဖော်သေးဘူး
။ပြည်သူခြေပြုဖွဲ့စည်းတွေကနေမီကန်ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးတင်းလိုက်တိုင်းဒေသကြီးအတွင်မွေးစေဝါရောင်းဝယ်မှုနဲ့နေဆက်ဖက်ကျော်လူမောင်ကိုဝင်ရောက်မှုတွေမဖြစ်အောင်စောင့်ကြည့်တယ်လို့စစ်ဆေးဖမ်းဆီးမှုတွေလည်းလှုပ်ဆောင်နေတာဖြစ်ပါတယ်။လာတူပြည်သူအခြေပြုစောင့်ကြည့်ရေးအဖွဲ့များကိုလည်းရန်ကုန်မြို့မှာဖွဲ့စည်းပြီးကိလက်ဆောင်ရွက်မှုများပြုလုပ်ရရှိပါတယ်ခင်ဗျာ
ကိုချက်အောင်ခမရှင်တနင်္ဂနွေအတိုင်းတာနဲ့အပြစ်ခရစရေးလက်မှတ်ရေးတို့ဖို့ UNFC ကညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့အဆိုပြုထားတဲ့အချက်တွေအားလုံးသဘောတူညီမှုရနိုင်ရေးအဆိုရအနေနဲ့နှီးလန်းရှာပေးဖို့ UNFC ဘက်ကတောင်းဆိုလိုက်ပါတယ် UNFC ကောင်ဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အဆိုရငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းမိုင်မှာတွေ့ဆုံခဲ့ကြပါတယ်အပြစ်ရကြေညာနိုင်ရေးဘလို့အကြောင်းအရာတွေအဓိကဆွေးနွေးဖြစ်ခဲ့တယ်လဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်
ဟုတ်ပါတယ်အပြစ်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့ပြီးခဲ့တဲ့လအောက်ခုလကတုန်းကရန်ကုန်မှာ6ကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် NCA စာချုပ်မှာလက်မှတ်ထိုးနိုင်မှု UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်တွေက၄ချက်ကိုသဘောတူခဲ့ကြပါတယ်အစိုးရနဲ့တပ်မတော်ကတနိုင်ငံလုံးအပြစ်ခတ်ရဲစဲကြောင့်စပြီးတော့ကြေညာပေးဖို့နောက်ပင်လုံစိတ်တက်တဲ့အညီဖက်ဒရယ်ပြည်ထောင်စုတီထောင်မှုနောက်အစိုးရလွှတ်တော်တက်မတော်ကိုစလဲဒီပါတဲ့အစုဖွဲ့ရဲ့တိုင်းရင်းသားလက်နက်ကိုင်ကိုစလဲဒီပါတဲ့အစုဖွဲ့ရဲ့နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုစလဲဒီပါတဲ့အစုဖွဲ့ရဲ့စာပြီးတော့သုံးပွင့်ဆိုင်ဆွေးနွေးပွဲကျင်းပဖို့21ရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းမှုဆိုတဲ့အချက်၄ချက်ကိုငြိမ်းချမ်းရေးကော်မရှင်ဘက်ကသဘောတူခဲ့တာဖြစ်ပါတယ်ဒီကနေ့စက်တင်ဘာလ25ရက်နေ့မှာတော့ UNFC ခေါင်းဆောင်တွေနဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့တို့ထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံခဲ့ကြပြီးတော့ဒီဆွေးနွေးပွဲမှာအရင်ကအစိုးရနဲ့ UNFC တို့ကြားသဘောတူခဲ့တဲ့အချက်၄ချက်အပါအဝင်ကြံဆိုပြထားတဲ့အချက်တွေဘလို့သဘောတူညီမှုရအောင်ဆက်ပြီးဆောင်ရွက်ကြမလဲဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ UNFC ရဲ့တွဲဘက်အတွင်းမှဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့တွေ့တာကတော့ကျွန်တော်တို့လေးကြီးမြောင်ဒီငင်းကျဲကော်မရှင်နဲ့ DPN ကြားမှာတရားဝင်မတွေ့ဆုံခင်ပါပေါ့နော်ဒီလိုညှိနှိုင်းတာဖြစ်ပါတယ် UNFC ဘက်ကနေပြီးတော့ဆိုပြထားတဲ့ဆိုပြချက်၉ချက်မှာကျွန်တော်တို့ဆွေးနွေးရန်ကြံနေတဲ့အချက်တွေကိုဘယ်လိုရှင်းပြအောင်သဘောတူညီမှုရရှိအောင်လုပ်ကြမလဲပေါ့နော်ကျွန်တော်တို့မျှော်လင့်တာကတော့ဒီနေ့ကျွန်တော်တို့တွေ့ဆုံမှုကပေါ့နော်ကြံနေတဲ့အချက်တွေကိုပေါ့ဒီလည်းမှုရရှိစေဖို့သဘောတူညီမှုရရှိစေဖို့ဆိုလို့ရှိရင်ဖြေလျှော့မှုတွေလုပ်ဖို့လိုတယ်နော်အစိုးရတမတော်ဘက်ကပို့ပြီးတော့မှ compromise ဆိုတာကတော့ကျွန်တော်တို့နှစ်ဖက်အပြေးယူရှိရမှာပေါ့နော်ညီညီနိုင်နိုင်နဲ့ဆိုရင်တစ်ဖက်ကဒီရက်နေလို့တော့မရဘူးဒီနေ့လည်းပဲကျွန်တော်တို့ဆွေးနွေးမှုကတော့ထပ်ပြီးတော့မှနီးလန့်ရှာဖို့ပြီးတော့ကျွန်တော်တို့ညှိနှိုင်းတာပေါ့နော်အဲ့ဒါကိုနောက်တစ်ကြိမ်ပထမကြိမ်တရားဝင်တွေ့ဆုံတဲ့အခါမှာအစိုးရတမတော်ဘက်ကနီးလန့်နေရှာပေးပြီးတော့မှကျွန်တော်တို့ဖြေချော့တဲ့နီးနာတွေနဲ့ကျွန်တော်တို့ဖြေရှာနိုင်မလားလို့ကျွန်တော်တို့အဲ့လိုညွှန်လိုက်ထားတယ်ပေါ့နော်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရဲ့လက်မှတ်ရေးထိုးနိုင်မှုအတွက်က UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကညှိနှိုင်းနိုင်နိုင်နဲ့ပြည်လည်မဲ့နီးလန့်တွေကိုအဖြေရှာဖို့အရေးကြီးတယ်ဆိုတာကိုလည်း UNFC ခေါင်းဆောင်တွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဦးထွန်းစော်ကပြောပါတယ
်အဓိကတော့ကျွန်တော်တို့အဆိုပြုထားတဲ့ဆွေးပြချက်၉ချက်ထဲမှာပထမ၄ချက်ကတော့ကျွန်တော်တို့ဆွေးနွေးမှုပြည့်ပြည့်ပြီလို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ဒီကြိမ်တည်းမှာပဲပေါ့လေဒီနေ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာအဲ့ဒီပြည့်ပြည့်သွားတဲ့အချက်၄ချက်ထဲကနေပြီးတော့မှသူတို့တစ်ချက်ချင်းစီကိုပြန်ပြီးတော့မှအကြည့်တာပေါ့နော်အဓိကတော့ဒီတက်မလို့ဘက်က NCA ပေါ်မှာအဓိကမူတည်ပြီးမှလုပ်တယ်ပေါ့ဗျာကျွန်တော်တို့ဆိုပြချက်၉ချက်ဆိုတဲ့ဥစ္စာက NCA ပေါ်မှာပေါ့နော်အဓိကမကြေလည်တဲ့အချက်တွေကိုဆွေးနွေးဆွေးထုတ်ပြီးမှကျွန်တော်တို့ဆွေးနွေးနေတာဖြစ်တယ်အဓိကတော့ NCA ကိုပုံမခိုင်မတဲ့အတွက်ကျွန်တော်တို့လုပ်တာဖြစ်တယ်ပေါ့လေဒီနေ့ဆိုပြချက်၉ချက်ဆွေးနွေးနေတာကျွန်တော်တို့15လလောက်ရှိလာပြီပေါ့အစိုးရဘက်ကတော့အဓိကဒီမူဝါဒကတော့သူက flexible ဖြစ်တယ်ဆိုတော့လေဟိုတက်ခွက်ကတော့သူ့မှာ NCA ပေါ်မှာအသေးရက်နေတဲ့ကိစ္စရှိတယ်အဲ့ဒါကတော့အစိုးရဘက်မှာအခက်အခဲရှိနေတယ်သဘောရှိပါတယ်
လာမယ့်အောက်တိုဘာလပထမပတ်ထဲမှာတော့ UNFC တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေနဲ့အစိုးရနဲ့တပ်မတော်ဘက်ကခေါင်းဆောင်တွေတွေ့ဆုံနိုင်မှုလျှာထားစီစဉ်ထားပြီးတော့မူဝါဒပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးနိုင်မှုမျှော်လင့်တယ်လို့လည်းဦးထွန်းစောကပြောပါတယ်
။ဟုတ်ကျွန်တော်တို့ဒီလာမယ့်အောက်တိုဘာပထမပတ်ထဲမှာတော့ကျွန်တော်တို့လျှာထားပါတယ်။ပထမပတ်နဲ့ဒုတိယပတ်ကြားထဲမှာလည်းဖြစ်နိုင်ပါတယ်။ဖဲပေါ်လေ UNFC ခေါင်းဆောင်တွေနဲ့ဒီအစိုးရခေါင်းဆောင်တွေနဲ့ပြည်ပြီးတော့နီးလန့်ရှာနိုင်လက်ကောင်းတယ်လို့ကျွန်တော်တို့မြင်တာပေါ့နော်အတိအကျတော့ဘူဝါဒလိုင်းချပေးနေတာကတော့အဲ့ဒီနိုင်ငံတော်တိုင်ပင်ခံနဲ့ဒီကာတုတ်တို့ဖြစ်ပါတယ်သူတို့ဘက်ကထူးခြားမှုမရှိရင်လည်းပဲညီကျဲကော်မရှင်ကဆွေးနွေးတာပဲရှိတယ်ပေါ့လေဒါကျွန်တော်တို့အဖြေမထွက်ဘူးပေါ့တကယ်ရေးဘူဝါဒချမှတ်တဲ့ဒီနိုင်ငံကြီးကြီးတဲ့အစိုးရဖွဲ့ခေါင်းဆောင်တွေနဲ့ UNFC ကခေါင်းဆောင်တွေနဲ့တွေ့နိုင်တယ်ဆိုလို့ရှိရင်တော့အခွင့်အလမ်းတစ်ခုရမှာပေါ့နော်အဲ့ဒီမှာနှစ်ဖက်ခေါင်းဆောင်တွေဒီလေလေတချို့ပြည်သားတွေမူဝါဒတွေနှိမ့်နိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆွေးနွေးပွဲပေါ်မှာအများကြီးအထောက်အကူပြုမယ်လို့ကျွန်တော်တို့မျှော်လင့်နေတယ
်။လာမယ့်တတ္တမအချိန်မြောက်တရားဝင်ဆွေးနွေးပွဲမတိုင်ခင်ကြိုတင်ညှိနှိုင်းဆွေးနွေးကြတဲ့ချင်းမိုင်ကအစည်းအဝေးမှာတော့မြန်မာအစိုးရညီညွတ်ရေးကော်မရှင်ဘက်ကဥအောင်စိုးဦးလာမောင်ရွှေတို့ဦးဆောင်တက်ရောက်ပြီး UNSC ဘက်ကတော့တိုင်းရင်းသားခေါင်းဆောင်တွေဖြစ်တဲ့ခူးဦးရဲ၊နိုင်အောင်မငေး၊ဆက်စီအုံး၊နိုင်ရွှေသိန်း၊ဆိုင်းဟပ်ဟမ်နဲ့ဦးထွန်းစော်၊ဦးမင်းထွန်း၊နာပစ်ဘွန်နဲ့နာနယ်ဖလိုးစတဲ့တိုင်းရင်းသားကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ဦးအင်မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဝါရှင်တန် DC ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါတော်သားရှင်များရှင်မြန်မာစံနှုန်းချိန်ည9:00ခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်သတင်းလောအစီအစဉ်ပြင် blogger တွေပြောသမျှကဏ္ဍတွေကိုလည်းနားဆင်ကြရမှာပါ။ဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်အစီအစဉ်တစ်ခုမှကြားရဖို့ရှိတာကတော့
ဒီကဒီမိုကရေစီရင်ကျေးမှုရဲ့အခြေခံတွေဖြစ်တဲ့ဆရာနဲ့ပြောအပြန်အလှန်လေးစားတာတဦးရဲ့တရှိမှုနောက်တဦးကလက်ခံတာတဦးရဲ့ချင်းချင်းချက်ကိုတဦးကလေးစားတာအစရှိတဲ့ရင်ကျေးမှုတွေကိုကျွန်တော်တို့စတင်ပြီးတော့လေ့ကျင့်ပေးခြင်းနဲ့
မငင်းချမ်းမေကသူ့ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာအစိုးရအပြောင်းအလဲနဲ့အတူစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလည်းတပြိုင်တည်းဖြစ်ပေါ်လာနိုင်မယ်ဆိုရဲမျောလင့်ချက်တွေရှိခဲ့ပေမယ့်လို့လက်တွေ့မှာအဲ့ဒီမျောလင့်ချက်တွေအကောင့်ထဲပေါ်မလာသေးတာကိုတွေ့ရပါတယ်။တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ဖို့အတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေလဲဆိုတာကိုမင်္ဂလာမြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဒေါက်တာဖုံးဝင်းကိုဆက်သွယ်မေးမြန်းပြီးအခုသတင်းမှတ်ရစီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မနက်ငယ်မှာအနယ်ဒီအစိုးရတဲ့တက်လာရင်နိုင်ငံသားကရင်းနှီးမြှုပ်နှံသူတွေအလုံးအင်းနဲ့ရောက်လာပြီးမကြခင်မှာစီးပွားရေးဟာတဟုန်တိုးတိုးတက်လာလိမ့်မယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်တွေလူအတော်များများအကြားမှာရှိထားခဲ့ကြတာပါ။ဒါပေမဲ့လက်တွေ့မှာတော့မှန်းကျင်တဲ့နှမ်းတွေမကိုက်ဖဲနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေထင်သလောက်ရောက်မလာသလိုတိုင်းပြည်စီးပွားရေးဟာလည်းထူးခြားတိုးတက်မှုမရှိပဲမူလအခြေအနေနဲ့သိပ်မကွာပဲရပ်တန့်နေပါတယ်။ဒေါက်တာဖုံးဝင်းဟာမင်္ဂလာမြမအဖွဲ့ရဲ့အုပ်ချုပ်မှုဒါရိုက်တာဖြစ်ပါတယ်။သူကနိုင်ငံသားကရင်းနှီးမြှုပ်နှံသူတွေကိုမျက်လုံးပေးနိုင်တဲ့ကောင်းမွန်တဲ့ဥပဒေတွေအခိုင်အမာမရှိသေးတာအပြင်အခြေခံအဆောက်အအုံပိုင်းမှာလည်းအားနည်းချက်တွေရှိနေတဲ့အတွက်နိုင်ငံသားကရင်းနှီးမြှုပ်နှံမှုတွေဝင်ရောက်လာမှုအားနည်းနေတာလို့ယူဆပါတယ
်။အဓိကတော့ဒီတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေငွေကြေးရင်းနှီးမြှုပ်နှံမှုတွေလိုတာပေါ့နော်။အဲငွေကြေးရင်းနှီးမြှုပ်နှံမှုလုံးမယ်ဆိုလို့ရှိရင်အခုလက်ရှိဆိုရတော့ဘာလို့အားပေးလဲဆိုနိုင်ငံသားကနေပြီးတော့ကုမ္ပဏီတွေကနေလာပြီးတော့ပြည်တွင်းမှာမြှုပ်နှံဖို့အတွက်အားပေးတာပေါ့။ဒါပေမဲ့ဒီလိုအားပေးတဲ့နေရာမှာနိုင်ငံသားကယင်းနှီးမြှုပ်နှံပဲသူတွေကဘာလို့ပြောနေလဲဆိုတော့တိချက်ကလက်စစ်ဆွမ်းအားမရှိဘူး။နှိချက်ကလမ်းမဆက်သွယ်ရေးခက်ခဲတယ်။အဲသုံးချက်ကတော့တချို့ရဲ့လုံထုံးလုံကြီးတွေကခက်ခဲတယ်ဆိုပြီးတော့သူကပြောနေတာပေါ့။ဆိုတော့အဲ့အရာတွေကိုကျွန်တော်တို့ဒီအစိုးရအနေနဲ့ကဖြည့်ဆည်းပေးဖို့လိုတာပေါ့
။ဒါပေမဲ့ပြည်သိနိုင်ငံအခြေဆိုင် OECD လို့ခေါ်တဲ့စီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနှစ်စဉ်သတ်မှတ်တဲ့ငွေကြေးဆိုင်ရာအဆင့် Country Risk Classification မှာမြန်မာနိုင်ငံဟာမူလကအဆင့်9မှာရှိခဲ့ရာကအခုအဆင့်6ကိုတက်လန်းနိုင်ခဲ့တာကြောင့်နိုင်ငံတကာငွေကြေးအဖွဲ့စီးတွေထံကနေအတုံးတုံးသက်သာစွာနဲ့ငွေချေးပြီးတန်းပြည့်ရဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာသုံးစွဲလို့ရနိုင်တယ်လို့ဆိုပါတယ
်ဆိုအဲ့လိုဖြည့်ဆည်းတဲ့နေရာမှာနှစ်နည်းကြည့်တာပေါ့တနည်းကတော့အစိုးရရဲ့ကိုယ်ပိုင်ဘတ်ဂျက်ဆိုလိုတာတော့အစိုးရလက်ထဲမှာရှိတဲ့ငွေကိုသုံးပြီးတော့ဒီလုပ်ငန်းတွေကိုလုပ်ပေးမလားနောက်တစ်ခုကတော့ဒီနိုင်ငံသားကနေပြီးတော့အပီပီဆိုင်ရာကူညီတဲ့ဒီ soft loan ခေါ်တဲ့တက်တာတဲ့ချင်းငွေတွေကိုသုံးပြီးတော့လုပ်ပေးမလားဆိုပြီးတော့စဉ်းစားမှာပေါ့ဆိုလိုတာကတော့အခြေခံလိုအပ်ချက်ကိုကျွန်တော်တို့ကမဖြည့်ဆည်းပေးနိုင်မယ်နဲ့နိုင်ငံသားကရင်းနှီးမြှုပ်နှံတဲ့လူတွေကတော့မလာဘူးပေါ့ဆိုတော့အခုဒီအခြေခံလိုအပ်ချက်တဲမှာလူတွေအများစုပြောနေတာတော့ခုနကကျွန်တော်တို့ပြောတဲ့၃ချက်ကိုပြောကြတယ်ဒါပေမဲ့တကယ်အဲ့၃ချက်အပြင်အရေးကြီးတဲ့နောက်ထပ်တစ်ချက်ကတော့လုပ်ငန်းသေးသေးလေးတွေလက်တွေ့စပြီးဖြစ်နေဖို့လည်းလိုတယ်ဆိုတော့သေးသေးလေးတွေဖြစ်နေတာကိုကြည့်ပြီးတော့မှဒီရင်းနှီးမြှုပ်နှံတဲ့လူတွေကအကြီးတွေလာပြီးတော့ပြုံနှံတာပေါ့လေဆိုတော့အဲ့ဒီအပြင်အသေးသေးလေးတွေဘာလို့စဖို့လိုလဲဆိုတော့ဒီသေးသေးလေးတွေလောက်တာနေပြီးတော့ဒီကြွန့်ကျင်တဲ့ဝန်ထမ်းတွေလည်းထွက်လာတယ်ဈေးကွက်ရဲ့အခြေအနေကိုလည်းတည်သွားတာပေါ့ဆိုတော့ကျွန်တော်တို့ကဒီအခြေခံအဆောက်အဦတွေလည်းအစိုးရအနေနဲ့ဖြည့်ဆည်းပေးဖို့လိုတယ်အစိုးရအနေနဲ့လည်းလုပ်ငန်းတိတိလေးတွေကိုစပြီးတော့လုပ်ပြပေးဖို့လိုတယ်ပေါ့လေ
အဲ့ဒီလိုစီးပွားရေးလုပ်ငန်းအသေးတွေကိုအစိုးရဘဏ္ဍာငွေတွေကစိုက်ထုတ်ပြီးလှုပ်ဆောင်ရင်တစ်ဖက်မှာဘေးအတွက်ဆိုးကျိုးတွေရှိနိုင်တာကိုလည်းသူကထောက်ပြပါတယ်
။ဆိုလိုလုပ်တဲ့နေရာမှာခုနပြောသလိုတိုင်းပြည်ရဲ့လက်ရှိဘဏ္ဍာငွေကိုသုံးပြီးလုပ်မယ်ဆိုလို့ရှိရင်တော့တိုင်းပြည်ရဲ့ဘဏ္ဍာငွေကကုန်သွားပြီးတော့သူကငွေကြေးဖောင်းပွားမှုတွေဖြစ်လာတာပေါ့။အဲ့ဒီအချိန်မှာကုန်စည်နှုန်းတွေမတည်မငြိမ်ဖြစ်လာပြီးတော့ကုန်စည်နှုန်းတွေတက်လာမယ်။တက်လာလို့ရှိရင်နိုင်ငံသားတွေရဲ့စားဝတ်နေရေးကကျက်တယ်မယ်။ကျက်တယ်လို့ရှိရင်နိုင်ငံရဲ့အခြေအနေမတိမငြိမ်ဖြစ်မှာပေါ့ဆိုတော့ဒီဟာကိုကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့ကအပြည်ပြည်ဆိုင်ရာဒီအစိုးရအဖွဲ့အစည်းတွေနိုင်ငံတကာအစိုးရတွေမှာရှိတဲ့ငွေကြေးတွေကိုကျွန်တော်တို့ကတပ်သားနဲ့နှုံထားနဲ့ရစီအပ်ဖို့လိုရပေါ့လေဆိုတော့ဒါကကျွန်တော်တို့လွန်ခဲ့တဲ့3-4နှစ်ကပဲမြန်မာနိုင်ငံအနေနဲ့ဒါစပြီးတော့နိုင်ငံတကာငွေကြေးတွေကိုပြန်လည်ဖြည့်ယူခွင့်ရခဲ့တယ်ဒီအရေးခင်းပေါ့လေ1988ကနေပြီးတော့လုံးခဲ့တဲ့3-4နှစ်အထိကနိုင်ငံတကာငွေကြေးတွေကျွန်တော်တို့ကဖြည့်ခွင့်မရှိဘူး။ဘာဖြစ်လို့လဲဆို1988ခုနှစ်အရေးခင်းကြောင့်လည်းပါတယ်။ကျွန်တော်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေရဲ့စည်းကမ်းတွေကိုမလိုက်နိုင်ခဲ့တဲ့အတွက်ကြောင့်လည်းပါတာပေါ့လေ
။နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေထံကငွေမချီးပဲအိန္ဒိယနိုင်ငံတွေကချီးတဲ့အခါကိုယ့်ဘက်ကနှင်နာမှုတွေအများကြီးရှိတယ်လို့ဆိုပါတယ
်။ဆိုအရင်တုန်းကတော့နိုင်ငံတကာကျွန်တော်တို့ငွေချီးခွင့်မရခင်တုန်းကတော့အိန္ဒိယချင်းနိုင်ငံတွေကပဲညှိပြီးတော့ကျွန်တော်ကယူရတာပေါ့လေ။အဲ့လိုယူရတဲ့ခါကျတော့အိန္ဒိယချင်းနိုင်ငံယူရတဲ့ဟာမှာမကောင်းတာတော့အိန္ဒိယချင်းဖြစ်တဲ့အတွက်ဒီအိန္ဒိယချင်းကကိုယ့်ကိုနိုင်ငံရေးအရာရောစီးပွားရေးအရာရောလူမှုရေးအရာရောဝင်ရောက်ပြီးတော့ထွန်းမိုးတဲ့အန္တရာယ်တွေရှိတာပေါ့ဆိုနောက်တစ်ခုကလည်းနိုင်ငံညှိပြီးယူရတယ်ဆိုတဲ့ခါမှာအတိုးနှုံးတွေပါညားတာလေကျွန်တော်တို့ကြုံခဲ့ရပူတာတွေရှိတာပေါ့အခုကတော့ဒီနိုင်ငံတကာသတ်မှတ်ချက်တွေအတိုင်းယူမယ်ဆိုလို့ရှိရင်တက်ပါတဲ့အတိုးနှုံးရဆိုလိုတာကကျွန်တော်တို့၃ညရာဂိုင်းနှုန်းလည်းဖြစ်နိုင်တယ်တသမာ၅လည်းဖြစ်နိုင်တယ်တိရာဂိုင်းနှုန်းလည်းဖြစ်နိုင်တယ်အဲ့လိုမျိုးသားကျွန်တော်တို့ကနေပြီးတော့တက်တာတဲ့ချင်းငွေတွေကိုရမယ်ဆိုရင်အဲ့တက်တာတဲ့ချင်းငွေတွေနဲ့ခုနပြောတဲ့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုမယ်စီမံကိန်းတိတိလေးတွေကိုလုပ်မယ်ဆိုလိုတာအကြောင်းတိတိလေးတွေကျွန်တော်တည်ထောင်မယ်အဲဒီကျမရေးဆောင်ရှောက်မှုနဲ့ပတ်သက်တဲ့စီယုံတိတိလေးတွေကိုကျွန်တော်တို့တည်ထောင်မယ်ဒီပြစ်စစ်တို့စမှုစုံတွေတည်ထောင်တဲ့အခါမှာလိုအပ်တဲ့ဒီတန်ရှင်းရေးတို့ဆွန့်ပြစ်ရေးတွေကိုတတ်တဲ့ဟာတို့ဒီလိုလုပ်ငန်းတွေကိုလုပ်ပေးမယ်ဆိုလို့ရှိရင်အစဉ်သင့်ဖြစ်လာပြီးတော့နိုင်ငံခြားကယင်းနည်းမြတ်တမှုတွေဝင်လာမှာဆိုအဲ့လိုဝင်လာဖို့ဝင်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်စီးပွားရေးကထောင်သက်သွားမှာပေါ့
လက်ရှိအခြေအနေမှာတော့အတိုင်းပြည်စီးပွားရေးဖွံ့ဖြိုးဖို့အတွက်အစိုးရဘက်ကဥဆောင်မှုအားနည်းနေသလိုပုဂ္ဂလိကကုမ္ပဏီတွေဘက်ကလည်းတက်တက်ကြွကြွဝင်ရောက်လှုပ်ဆောင်တာမျိုးမတွေ့ရဘူးလို့ဒေါက်တာဖုံးဝင်းကထောက်ပြပါတယ
်အခုအခြေအနေကတော့ဘသူမှစာမလုပ်ဘူးအစိုးရကလည်းစာမလုပ်ဘူးအစိုးရစာမလုပ်တဲ့အတွက်နိုင်ငံတကာမှရှိတဲ့ယင်းနှိမ့်ညွန့်တဲ့သူတွေကလည်းလိုက်မလုပ်ကြဘူးပေါ့အဲ့ဒါကြောင့်မို့ကျွန်တော်တို့ကစီးပွားရေးနှိကွေးလာတယ်လို့ညင်တယ်ဗျဆိုဒီဟာကိုကျွန်တော်တို့ကဖောက်ခွဲဖို့အတွက်နီလန်းတစ်ခုအနေနဲ့ဟိုအသုံးပြုပြီးလုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့နိုင်ငံအတွက်စီးပွားရေးဖွံ့ဖြိုးမှုအတွက်တော့ဒါစိတ်ကိုဟိုအလားအလာကောင်းတဲ့အခွင့်အရေးတရဖဲလို့ကျွန်တော်မြင်တယ်လေ။ဒါကြောင့်မို့လဲကျွန်တော်ဒီချက်ကိုဟိုအစိုးရဘက်ကသူတွေကစီးပွားရေးကဏ္ဍမှာပါဝင်နေတဲ့သူတွေအားလုံးကသိစေချင်တယ်လေ
။စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အကူပြုစေမဲ့နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေတိုင်းပြည်အတွင်းဝင်ရောက်လာရေးအတွက်မှာခိုင်မာတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေအတူတကျရှိနေတာရင်းနှီးမြှုပ်နှံသူတွေစိုးရင်စရာမလိုတဲ့အခြေခံအဆောက်အအုံတွေရှိနေတာတွေအပြင်သက်ဆိုင်ရာကဏ္ဍအသီးသီးအတွက်မြန်မာနိုင်ငံကကျွမ်းကျင်လုပ်သားတွေအဆင်သင့်ရှိနေဖို့လည်းလိုအပ်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြပြောဆိုကြပါတယ်ခင
်ကိုဇော်ဝင်းလိုင်အစီအစဉ်တင်ဆက်ထားတဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းအစီအစဉ်နဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ည9:00တိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြရအောင်ပါရှင်
တော်ရှိမှန်ခင်ဗျာရခိုင်ပြည်ပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မြတ်မြတ်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မြတ်မြတ်တတပေးနိုင်ဖို့အတွက်အချိန်တကယ်ရောရှိရလား နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုထောက်ပံ့တွေအပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြပါမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American အတန်းရဲ့တရားလေးလိုက်အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။မနေ့ဖြန်အင်္ဂါနေ့ည9:00နာရီတရားလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့တင်ပြဆင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များအစီအစဉ်ရဲ့အလဲပါ။ Android နဲ့သုံး smartphone တွေမှာအသုံးများတဲ့ app တွေတစ်ခုနဲ့တစ်ခုလျော့ဝက်ချိတ်ဆက်ပြီးဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်အလက်တွေကိုရယူမျှဝေနိုင်တာကို computer ပညာရှင်တွေလေ့လာတွေ့ရှိခဲ့ကြပါတယ်။Virginia Tech ကပညာရှင်တွေ၃နှစ်အချိန်ယူပြီး Android app စုစုပေါင်း3000ကျော်ကိုလေ့လာခဲ့ကြရမှာဖုန်းပိုင်ရှင်ရဲ့အခွင့်အချက်မလိုပဲ app တွေတစ်ခုနဲ့တစ်ခုဆက်သွယ်နိုင်အချက်အလက်တွေအပေးယူလုပ်နိုင်တာတွေ့ခဲ့ကြရပါအချက်အလက်တွေခိုးယူနိုင်တဲ့ app ဆောင်သွဲတွေအကြောင်းကိုမဆုမြတ်မွန်က blogger တွေပြောသည်များအစီအစဉ်မှာတင်ပြထားပါတယ်ရှင်
email လုံခြုံရေး internet လုံခြုံရေး online လုံခြုံရေးဆိုပြီးတစ်နှစ်တစ်နှစ်မရောအောင်ကြားနေရတာအခုတခါကို့ဖုန်းနဲ့တွင်းထားတဲ့ app တွေကိုလည်းအားလုံးကလုံခြုံတယ်လို့သတ်မှတ်လို့မရပြန်ဘူးတဲ့ကိုသားညုံရေ
း Android app တွေတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့ဖုန်းပိုင်ရှင်နဲ့ပတ်သက်တဲ့အချက်တွေကိုသူတို့အချင်းချင်းအပေးယူလုပ်ကြတယ်ဆိုတာလားဗ
ျဟုတ်တယ်လေ Virginia Tech Engineer College ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Chang နဲ့လက်ထောက်ပါမောက်ခ Gang Wang တို့ဦးဆောင်ပြီးတော့လေ့လာတဲ့လေ့လာမှုကနေတွေးခဲ့ကြတာရှင်app တွေတစ်ခုနဲ့တစ်ခုဖုန်းပိုင်ရှင်မသိအောင်လို့ဆက်သွယ်လို့ရတဲ့ app စုံတွဲတွေကကို smartphone နဲ့အချက်လက်တွေကိုအပြန်အလှန်အပေးယူလုပ်နေကြတာကိုလေ့လာချက်ထဲမှာသွားတွေ့တယ်လေသူတို့က android app ပေါင်းသသိန်းသသောင်းကျော်ကို၃နှစ်ကြောင်းအသေးချာလေ့လာခဲ့ကြပြီးတော့သူတေသနစစ်တမ်းပြုစုခဲ့ကြတာ
သူတေသီတွေက dire drive ဆိုတဲ့ software တစ်ခုကိုတီထွင်ပြီးတော့ google play မှာရနိုင်တဲ့လူသုံးအများဆုံး android app ပေါင်းသသိန်းကျော်နဲ့အနည်းရှိတဲ့ malware app နမူနာတွေကိုစုဆောင်းထားတဲ့ virus share ကနေပြီးတော့ malware app ပေါင်း1000လောက်ကိုလေ့လာခဲ့တာလေဗျ
app တွေတစ်ခုနဲ့တစ်ခုကြားမှာအဆက်အသွယ်လုံနိုင်တယ်ဆိုတာကိုသူတေသီတွေကအစတွေကသတိထားမိပြီးသားပါတဲ့ဒါပေမဲ့စနစ်တကျလေ့လာတဲ့အခါကျတော့ app တွေရဲ့အပြုအမူအားဒီလုံခြုံရေးကိုထိခိုက်နိုင်တယ်ဆိုတာကိုသက်သေပြနိုင်ပြီလို့သူတေသနာစာရန်ကိုပူတွဲရေးတဲ့လက်ထောက်ပါမောက်ခဂန်ကွင်းကပြောပါတယ်တစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့ဒီအချက်အလက်ဖလှယ်နိုင်တဲ့ app တိုင်းကပိုင်ရှင်မသိအောင်လို့အဲ့ဒီအချက်တွေကိုရနိုင်ဖို့တမင်ထွင်ထားတာဟုတ်ချင်မှဟုတ်မယ်။ဒါပေမဲ့ app အမျိုးအစားပေါ်မူတည်ပြီးတော့မှလုံခြုံရေးအန်ဒီရဲ့ရှိနိုင်တယ်လို့သူကပြောတယ်လေ
။သူတို့ရဲ့လေ့လာချက်အရတစ်ခုနဲ့တစ်ခုလှုပ်ဝက်ဆက်သွယ်နိုင်ကြတဲ့ app တွေထဲမှာကဏ္ဍနှစ်မျိုးဖြစ်နေတာကိုတွေ့ရတယ်တဲ့။ cyber တိုက်ခိုက်မှုလုပ်ဖို့ရွယ်ကျင်းတဲ့ထွင်ထားတဲ့ malware app အမျိုးအစားနဲ့ဖုန်းပိုင်ရှင်ကိုသိပေးစရာမလိုဘဲနဲ့လိုချင်တဲ့အချက်လက်တွေကိုတခြား app တစ်ခုခုကနေပြီးတော့ရယူနိုင်အောင်ထွင်ထားတဲ့ app ဆိုပြီးတော့နှစ်မျိုးတွေ့ရတယ်လို့သူတို့ကပြောတယ်ဗျ။ဒုတိယ app မျိုးကိုဘာကြောင့်အဲ့လိုဖြစ်အောင်လို့ထွင်ထားလဲဆိုတဲ့ရည်ရွယ်ချက်ကိုမသိနိုင်ပေမဲ့အဲ့ဒီ app တွေကလုံခြုံရေးထိခိုက်အောင်လို့တမင်ရည်ရွယ်ထွင်ထားတော့မဟုတ်နိုင်ဘူးလို့လဲသူတေသူတွေကတော့ပြောပါတယ
်တကယ်တော့ Android app တွေကိုရနိုင်တဲ့ Google Play ကသူ့ဆိုင်မှာလာတင်တဲ့ Android app တွေကို virus ပါသလားတခြားလုံခြုံရေးပိုင်းစိုးရိမ်စရာတွေဘာတွေရှိသလဲဆိုတာအရင်တော့စစ်ပါတယ် app တစ်ခုချင်းစီကိုစစ်ပေးတာပါအခုလေးလာချက်မှာသွားတွေ့တာက app တစ်ခုချင်းစီက ANDM မဟုတ်ဘဲနဲ့ app တစ်ခုနဲ့တစ်ခုချိတ်ဆက်နိုင်တဲ့ app စုံတွဲတွေကလုံခြုံရေးချိုးဖောက်နိုင်တာကိုပါ Google Play ကရေပူရလုံခြုံတယ်လို့သတ်မှတ်ထားတဲ့ app တစ်ခုကိုကို smartphone ထဲကို download လုပ်သွင်းလိုက်ပြီးဆိုရင်တချို့ app တွေကတခြား app တစ်ခုကိုဖုန်းပိုင်ရှင်ကိုအသိပေးစရာမလိုဘဲနဲ့သွားဆက်သွယ်တော့တာပဲတဲ့ကိုသားညုံ app တွေသုံးလို့ရှိရင်ကိုစီမှာခွင့်ပြုချက်တောင်းတာမျိုးတွေကြုံမှုရမလားဥမာဒီ Google Maps ဆိုလို့ရှိရင်ကိုဘယ်နားရောက်နေလဲဆိုတဲ့ location ကိုပြခွင့်ရမလားတို့နောက် Viber တို့ WhatsApp တို့ Facebook Messenger တို့ဆိုလို့ရှိရင်လည်းကိုကင်မရာနဲ့ချိတ်ဆက်ခွင့်ပေးမလားဆိုတာမျိုးခွင့်ပြုချက်တောင်းတာတတိထားမိတယ်မလားအခု app တွေကြတော့အဲ့လိုမျိုးခွင့်ပြုချက်ကိုတကူးတကတောင်းမနေတော့ဘူးသူတို့လိုမျိုးဇုံတွဲလုပ်နိုင်မဲ့နောက် app တစ်ခုကိုသွားချိတ်ဆက်လိုက်ပြီးတော့အဲ့ဒီ app ကရနိုင်တဲ့အချက်လက်တွေကိုလှမ်းသုံးလိုက်တာမျိုးရှင့်
Android app တွေလုံခြုံရေးကိုလေ့လာကြတဲ့ကွန်ပျူတာပညာရှင်တွေက app ပေါင်းသသိန်းကျော်မှတစ်ခုနဲ့တစ်ခုလျှို့ဝှက်ဆက်သွယ်ပြီးတော့အချက်လက်တွေအပေးယူလုပ်နိုင်တဲ့ app စုံတွဲပေါင်း 23,500 နီးပါးကိုတွေ့ခဲ့တယ်လို့ဦးဆောင်လေ့လာသူတယောက်ဖြစ်တဲ့ Virginia Tech ရဲ့ Computer Science ဌာနကတွဲဘက်ပါမောက်ခ Jeffin Chang က New Scientist သိပ္ပံမဂ္ဂဇင်းကိုပြောတာကိုအဲ့ဒီမဂ္ဂဇင်းဆောင်းပါးထဲမှာဖတ်ရတယ်ဗျ
ဲ့ဒီဆောင်းပါအရာဆိုလို့ရှိရင်ဒီအချက်အလက်တွေကိုလျှို့ဝှက်အပေးယူလုပ်နိုင်ကြတဲ့ Android App ဇုံတွဲ2,300ကျော်ရဲမှာတခုမဟုတ်တခုပါနေတဲ့ App ပေါင်းက54ခုပဲရှိသေးတယ်ကိုသားညုံရဲ့သဘောကတော့အဲ့ဒီ App 54ခုတွေကအချက်အလက်တွေကိုအပေးယူလုပ်နိုင်တဲ့ App ဇုံတွဲတွေထဲမှာပါနေတာပါ
ပို့ထူတာကဘာမှအရေးမကြီးအသုံးမဝင်တဲ့ app မျိုးတွေကအနေနဲ့အများဆုံးဆိုတာပဲမဆူမမော။စာတမ်းပူးတွဲပြုစုတဲ့လက်ထောက်ပါမောက္ခ Game 1က The Hill သတင်းဒီ website ကို app တစ်ခုကိုဥပမာပေးပြီးတော့ပြောပြခဲ့ပါတယ်။လက်နှိပ်တံမီးလိုမျိုးသုံးနိုင်အောင်လုပ်ထားတဲ့ flashlight app ဆိုလို့ရှိရင်သူ့ကိုသုံးနိုင်မှုအတွက် internet ဆက်သွယ်မှုမလိုသလိုဖုန်းပိုင်ရှင်ဘယ်နေရာရောက်နေတယ်ဆိုတာကိုလည်းသိကြမလိုပါဘူးတဲ့။ဒါပေမဲ့ flashlight app ကဒီဖုန်းထဲကတခြား app တစ်ခုကိုသွားချိန်ပြီးတော့ဖုန်းသုံးတဲ့သူဘယ်နာရောက်နေတယ်ဆိုတာသိအောင်လုပ်တယ်တဲ့။ဒါရင်မကဘူးနောက် app တစ်ခုကိုပါအဲ့ဒီအချက်လက်ကိုလက်ဆင့်ကမ်းလိုက်နိုင်သေးတယ်တဲ့မဆုမြတ်မော
ကိုဘယ်သူဘဝဖြစ်တယ်ဘယ်နေရာရောက်နေတယ်ဆိုတဲ့အချက်လက်မျိုးတွေကိုရယူဖလှယ်ကြတာများတာကိုတွေ့ရတယ်လို့လက်ထောက်ပါမောက်ခဝန်းကပြောတာကို The Hill ရဲ့ဆောင်းပါးထဲမှာကိုကားဖော်ပြထားတာပါကိုရဲ့ smartphone နဲ့ပတ်သက်တာပဲဖြစ်ဖြစ်ကိုနဲ့ပတ်သက်တာပဲဖြစ်ဖြစ်လျှို့ဝှက်ထားတဲ့အချက်လက်တွေကို app ဇုံတွဲတွေက online ပေါ်မှာလွယ်လွယ်ရှားနိုင်အောင်လုပ်ပေးနေတာကိုတွေ့ရတယ်လို့သက်ဆိုင်တဲ့ app ပဲတည်တဲ့အရေးကြီးတဲ့အချက်တွေကိုတခြား app တစ်ခုကရယူနိုင်ခွင့်ပေးတာမျိုးတွေလည်းတွေ့ခဲ့တယ်။အထူးသဖြင့်ကိုကြိုက်တဲ့ဖုန်းခေါ်တဲ့အသံထည့်နိုင်တဲ့ app တို့နေဆွဲတို့အချိန်တို့ကိုကိုကြိုက်တယ်လို့ပေါ်အောင်လုပ်ပေးတဲ့ widget app တို့နောက် emoji app တို့ကအနည်းအများဆုံးပဲတဲ့ကိုသားညုံရဲ့
smartphone သုံးတဲ့သူတွေအနေနဲ့အရေးမကြီးဘူးမလို့ထင်လို့ရှိရင် app တွေကိုကိုယ့်ဖုန်းထဲမှာ download မလုပ်တာအကောင်းဆုံးပါပဲ။နောက်ဒီ app တွေကတောင်းတဲ့ခွင့်ပြုချက်တွေကိုလည်းအသေးချာချာကြည့်ပြီးမှခွင့်ပြုချက်ပေးသင့်ပါတယ်
cyber လုံခြုံရေးအတွက်ဆောင်ရွက်နေတဲ့ Defense Advanced Research Project Agency ရဲ့ရန်ပုံငွေနဲ့အခုလေ့လာမှုကိုလုပ်ခဲ့ကြတာပါ Virginia တက်ကကွန်ပျူတာပညာရှင်တွေအပြင် Southern Illinois တက္ကသိုလ်ကဒီလက်ထောက်ပါမောက်ခတယောက်လည်းအဲ့ဒီလေ့လာမှုထဲမှာပါပါတယ်သူတို့ရဲ့လေ့လာတွေးရှိချက်စတန်းကိုဒီ UAE ရအဘူဒါဘီမှာလုပ်ခဲ့တဲ့ကွန်ပျူတာဆက်သွယ်ရေးလုံခြုံရေးဆိုင်ရာအာရှညီလာခံမှာ April လဆန်းကပဲစာတမ်းတင်ခဲ့ကြပါသေးတယ်
Android စနစ်သုံးဖုန်းတွေထဲက app တွေတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတော့အချက်လက်တွေကိုဘယ်လိုမျှဝေနိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ပထမဆုံးစနစ်တကျကြီးကြီးမားမားလေ့လာတဲ့လေ့လာမှုလည်းဖြစ်တယ်ဗျလက်ရှိမှာဒီ application တွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကတိတ်ပြီးတော့တင်းတင်းကြပ်ကြပ်မရှိလာသေးတော့သူတည်သူတွေကသူတို့ရဲ့သူတည်သနာစာတမ်းကနေပြီးတော့ app ဖန်တီးတဲ့ဒီ software developer တွေအနေနဲ့ပို့ပြီးလုံခြုံစိတ်ချရတဲ့ application တွေဖန်တီးဖို့စဉ်းစားသုံးသပ်မယ်လို့မျှော်လင့်တယ်လို့ပြောကြပါတယ်
ဖုန်းပိုင်ရှင်တွေအနေနဲ့လည်းကိုဖုန်းထဲ download လုပ်တဲ့ application ကဘာလဲဆိုတာကိုပို့ပြီးတော့သတိရှိသွားကြလိမ့်မယ်လို့မျှော်လင့်တယ်လို့လည်းသူတည်သူတွေကပြောကြပါရယ်။နောက်ပြီးတော့ဒီ App Store တွေအနေနဲ့လည်းသူတို့စီမှာရယူနိုင်မဲ့ app တွေကိုတစ်ခုချင်းစီလုံခြုံမှုရှိမရှိစစ်မဲ့အစား Virginia တက်ကသူတည်သူတွေလုပ်တယ်လို့မျိုး app တွေတစ်ခုနဲ့တစ်ခုတွဲပြီးတော့မှ app ဇုံတွဲတွေကဘလို့လုံခြုံရေး hardware တွေရှိနိုင်မလဲဆိုတာကိုစမ်းစစ်သင့်ပြီလို့ပညာရှင်တချို့ကလည်းထောက်ပြနေကြပါရယ်ရှင်။
မဆူမြတ်မွန်စီစဉ်ပြီးကိုသားညိုကူညီတင်ဆက်ထားတဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။အနုပညာလောကနဲ့ကမ္ဘာတလောထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထော်ရတွေကိုမအေးတန်နာကျော်ကစူးစီးပြီးတက်တန့်ရောင်သတင်းလောကဏ္ဍမှာတင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင်အားလုံးဆိတ်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်သတင်းလောက်မှာတော့မြန်မာနိုင်ငံကလူအခွင့်အရေးခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းပြောတဲ့အန်ဂျယ်လီနာဂျိုလီလေဒီဂါဂါကတော့နေမကောင်းလို့ဥရောပဖျော်ဖြေခီးစဉ်ကိုဖျက်လိုက်ရပါတယ်ဒီလိုမျိုးကမ္ဘာဒေါ်လာကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီတယောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာအတော်လေးကိုအလုပ်များနေခဲ့တာပါFirst they killed my father ဆိုတဲ့သူရဲ့ရုပ်ရှင်ကအထူးဝဲကိုတော့ Toronto နိုင်ငံတကာရုပ်ရှင်ပွဲတော်မှာတင်းလာနေကပြသခဲ့ရမှာ Jolie တယောက်သူရဲ့ကလေးတွေနဲ့အတူတက်လာပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ September 14ရက်နေ့ကတော့ New York မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့ဂုဏ်သူးဆောင်တန်တမန်ခန့်အပ်ခံထားရတဲ့ Jolie တယောက်ကုလသမဂ္ဂဌာနချုပ်မှာတွားရောက်ပြီးတော့အတွင်ရေးမှူးချုပ် Antonio Guterres နဲ့အတူဓာတ်ပုံတွဲရိုက်ခံခဲ့ပါတယ်။မင်းသမီးဂျိုလီရဲ့နောက်ဆုံးရုပ်ရှင်ကကသူကိုယ်တိုင်ဒါရိုက်တာလုပ်ပြီးတော့ Long On ဆိုတဲ့ကမ္ဘောဒီးယားဇာညွန့်စရာနဲ့အတူဇာညွန့်ရေးရိုက်ကူးတာပါ1980ခုနှစ်ကာလတွေတုန်းကခမာနီကွန်မြူနစ်ပါတီကနေပြီးတော့ကမ္ဘောဒီးယားပြည်သူတွေအပေါ်မှာနှိမ်ပန်းနှိပ်စက်တပ်ဖြတ်တာတွေကိုအခြေခံပြီးတော့ဖြစ်ရမှန်ဇာလန်ရိုက်ကူးထားတာပါအဲ့ဒီကာလတွေတွင်မှာကမ္ဘောဒီးယားနိုင်ငံတွင်မှာယောဂဗျာတွေဖြစ်တဲ့ငတ်မွမှုတွေဖြစ်တယ်လို့တပ်ဖြတ်မှုတွေကြောင့်လည်းလူတသန်းကျော်သေဆုံးခဲ့ရပါတယ်အဲ့ဒီအတွက်ခမာနီအစိုးရမှတာဝန်ရှိရဲ့လို့သတ်မှတ်ထားကြတာပါ အဲ့ရဲ့မတိုင်ခင်တင်းနင်းကလေးနေကတော့ Walton Sontag အပတ်စဉ်ကြားမဲ့သတင်းစာတစ်စောင်နဲ့တွေ့ဆုံမေးမြန်းခန်းမှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေတိုက်ခိုက်ခံရတဲ့ကိစ္စတွေပေါ်မှာစိုးရိမ်ကြောင်းပြောခဲ့ပါတယ်သူရဲ့နောက်ဆုံးရိုက်တဲ့ရုပ်ရှင်ကားကိုသူရဲ့အကြီးဆုံးမွေးစားသားလေး MacDox ရဲ့မိခင်နိုင်ငံဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံမှာရိုက်ကူးခဲ့ပါတယ်။2000ခုနှစ်တုန်းကကုလသမဂ္ဂဂုံနူးဆောင်တန်တမန်အဖြစ်နဲ့ကမ္ဘောဒီးယားနိုင်ငံကိုသူတွားရောက်ခဲ့ပြီးတဲ့နောက်မှာ MacDox ကိုတားအဖြစ်နဲ့မွေးစားခဲ့တာဖြစ်ပါလိမ့်ရှင်။ဆိုတော့လေဒီကာဂါဟာခန္ဓာကိုယ်နာကျင်မှုဝေဒနာပြင်းပြင်းထန်ထန်ခံစားရပြီးတော့ဇေဝကုသမှုခံရမှာဖြစ်လို့သူ့ရဲ့ကဘာလှည့်ဖျော်ဖြေခီးစဉ်တွေကဥရောပပွဲစဉ်တွေကိုရက်ရွှေဆိုင်းလိုက်တယ်လို့စက်တင်ဘာ18ရက်နေ့တနင်္လာနေ့ကပဲကြေညာသွားပါတယ်။စပိန်နိုင်ငံဘာစီလိုနာမှာစက်တင်ဘာလ22ရက်နေ့စတင်တဲ့ဥရောပဖျော်ဖြေပွဲစဉ်တွေကို2018ခုနှစ်အစောပိုင်းထိရွှေ့ထားမယ်လို့ကြေညာသွားတာပါ။အသက်32နှစ်အရွယ်အဆိုတော်လေဒီကာဂါဟာကြွက်သားရည်နာကျင်တဲ့ဝေဒနာကိုခံစားနေရပြီးတော့ပြီးခဲ့တဲ့သတင်းဘက်ကရီယိုဒေဂျေနီရိုမြို့မှာလုပ်တဲ့ဂီတပွဲတော်တစ်ခုကိုပါမတည့်ရောက်နိုင်ခဲ့ပါဘူး။အစိုးရလေဒီကာဂါဟာဂျိုအန်နာဆိုတဲ့သူ့ရဲ့နောက်ဆုံးသချင်းငွေကိုကြော်ညာတဲ့အနေနဲ့ဒီသချင်းငွေနာမည်နဲ့ဥရောပဖျော်ဖြေပွဲစဉ်ကိုစပိန်နိုင်ငံဘာစီလိုနာမြို့တော်မှာစက်တင်ဘာလ22ရက်နေ့မှာစတင်ပြီးတော့အဲဒီကနေသတင်း6ပတ်ကြာဥရောပတဝန်းကိုလှည့်လည်ဖျော်ဖြေဖို့အရင်ကအစီအစဉ်ထားခဲ့တာဖြစ်ပါလိမ့်ရှင်။ဒီသတင်းရောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own
နုပညာလောကနဲ့ထင်ရှားကြောကြားသူတို့ရဲ့သတင်းတူတူထထွားတွေကိုမအေးတန်နာကျော်ကစူးစီးတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တည်တခြင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့တွေအတွက်ကတော့1239 3999လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ခုတစ်ပတ်အစီအစဉ်မှာတော့မငင်းချမ်းမေရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီမှာဥပဒေဆင်းရဲငါတို့ဒီမှာလူဖွဲ့စည်းမှာဒီမိုကရေစီရင်ကျင်းမှုထုံးအောင်ငါတို့ပါလို့ပြီးနိုင်လေပထမတစ်ချက်ကတော့ဒီမိုကရေစီရင်ကျင်းမှုရဲ့အဓိကအခြေခံကတော့အခြေခံနိုင်မှုပေါ့နော်ဒီကဒီမိုကရေစီရင်ကျင်းမှုရဲ့အခြေခံတွေဖြစ်တဲ့ဆရာနဲ့ပြောအပြန်အလှန်လေးစားတာတဦးရဲ့တရှိမှုနောက်တဦးကလက်ခံတာတဦးရဲ့ထင်မြင်ချက်ကိုတဦးကလေးစားတာအစရှိတဲ့ရင်ကျင်းမှုကိုကျွန်တော်တို့စတင်ပြီးတော့လေ့ကျင့်ပေးခြင်းနဲ့ဒီတော့ကျွန်တော်တို့ဘာကြီးစလုပ်ဖြစ်လဲဆိုတော့တချို့နေတွေကိုတွားတယ်နေတွေကိုတွားပြီးတော့နေကလူငယ်တွေတချို့စာဖတ်တဲ့လူငယ်တွေနဲ့ပေါင်းပြီးတော့ကျွန်တော်တို့စကားဝိုင်းလေးတွေလုပ်တယ်ဒီဒီမိုကရေစီနဲ့ပတ်သက်တဲ့ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့စကားဝိုင်းတွေလုပ်ခဲ့တယ်ဒီမိုကရေစီရင်ကျေးမှုနဲ့ပတ်သက်တဲ့အသိပညာတစ်ခုကတော့ဟိုဖြစ်မှာမျိုးမှန်နေတဲ့မျိုးနေတွေလူငယ်တွေစီကိုလည်းလည်းလည်းဖြစ်ဖြစ်တော့ရောက်သွားခဲ့ပါလိမ့်ရှင်ဒီတော့ကျွန်တော်တို့ကဒီမိုကရေစီရင်ကျေးမှုတရက်ကိုထူထောင်တဲ့အခါမှာဟိုကျွန်မယုံကြည်ထားတာတစ်ခုကတော့ဒီမိုကရေစီရင်ကျေးမှုတရက်ကတကယ်ကိုခိုင်ခိုင်မာမာနဲ့တည်ထောင်နိုင်မှုဆိုလို့ရှိရင်ကြောက်မှာပါ။ဒါကြောင့်လဲဆိုကျွန်တော်တို့လူဖွဲ့စည်းရာ250ကျော်60နီးပါးဖြည့်ဆည်းခံလိုက်ရတဲ့လူဖွဲ့စည်းဖြစ်ပါတယ်။နောက်တစ်ချက်ကကြတော့ကျွန်တော်တို့လူဖွဲ့စည်းရာပညာရေးနဲ့ပတ်သက်ပြီးတော့လည်းဟိုတော်တော်ကြီးကိုဖြည့်ဆည်းခံထားတဲ့လူဖွဲ့စည်းစာဒါအားလုံးလည်းသိပါတယ်။ဒီတော့ကျွန်တော်တို့လူဖွဲ့စည်းရာပညာတွေလည်းပြတ်ရမယ်။လူငယ်တွေကပို့ပြီးတော့စာရေးဖတ်လာရမယ်။လူငယ်တွေအသိဉာဏ်ပွင့်လင်းလာရမယ်။နောက်တစ်ခုကကြတော့ကျွန်တော်တို့လူဖွဲ့စည်းမှာတကယ်ကိုတရားမျှတတဲ့စနစ်တွေပေါ်ပေါက်လာလို့ဆိုရင်ကျမတို့လူဖွဲ့စည်းကအတူတူတက်ဖို့လည်းလိုပါတယ်လက်ကျင့်တက်ဖို့လည်းလိုပါတယ်ကိုယ်ကင်ထားတဲ့ဝါရအမှားတွေကိုလွှတ်ချခဲ့ဖို့လည်းလိုပါတယ်ဒီတော့ကျွန်တ မတို့တွေတခြားနိုင်ငံတွေမှာဘာတွေဖြစ်နေလဲလေ့လာရမယ်လူငယ်ရအငြင်းနဲ့အစင်မပြတ်လေ့လာနေရမယ်အစင်မပြတ်လေ့လာနိုင်မှသာတော့ကကြမှာဖြစ်ပါတယ်ကျမတို့နိုင်ငံရဲ့လွတ်လပ်ရေးခခင်ကြီးဘုကျောင်းဆန်းကပြောခဲ့ပါတယ်ကျမတို့ကသူများကငန်းနှမ်းနှမ်းလို့ရှိရင်ကိုရီးယား10နှမ်းလောက်လမ်းမှာအနှမ်း50လောက်နှမ်းမှာအနှမ်းမီမှာလို့ကျမတို့ပြောခဲ့ပါတယ်ဒီတော့ကျမတို့နိုင်ငံကိုပို့ပြီးဖွံ့ဖြိုးတိုးတက်စေချင်တယ်ဆိုရင်ကျမတို့လူ့အဖွဲ့အစည်းပို့ပြီးတော့အားကောင်းအောင်နိုင်ဖြစ်စေချင်တယ်ဆိုရင်ကျမတို့လူငယ်တွေကပို့ပြီးတော့လေ့လာရမှာပဲပို့ပြီးတော့လေဒီမိုကရေစီယဉ်ကျေးမှုတွေကိုလူ့အဖွဲ့အစည်းတွေရိုက်သွင်းနိုင်မှာကတော့ကကြမှာဖြစ်ပါတယ်ဒီနေရာမှာကျမစကားလုံးသုံးလုံးနဲ့ပြောချင်ပါတယ်သဘာဝဆိုတဲ့စကားလုံး nature ရယ်ပြီးတော့ပြုစုပြူထောင်ခြင်းဆိုတဲ့စကားလုံး nature ရယ်ပြီးတော့ယဉ်ကျေးမှုဆိုတဲ့စကားလုံး culture ရယ်ပါအဲ့တော့သဘာဝဆိုတော့အခုလက်ရှိကျမတို့လူ့အဖွဲ့အစည်းဖြစ်ပြနေတဲ့အခြေအနေကိုပဲကျမသဘာဝလို့နှိုင်းဆိုပါမယ်ဒီတော့ကျမတို့သွားကျင်တာဒီမိုကရေစီယဉ်ကျေးမှုတစ်ရက်ပါအဲ့တော့အဲ့ဒီရင်ကျေးမှုတရက်နဲ့တဘာဝရဲ့ကြားမှာကျမတို့ပြုစုပြူထောင်မှုဆိုတာတော့လိုအပ်ပါတယ်ဆိုလိုတာကဒီမိုကရေစီရင်ကျေးမှုဆိုတာကိုဘယ်လိုမှအလကားမရပါဘူးကျမတို့လူ့အဖွဲ့အစည်းကိုပြုစုပြူထောင်မှာဖြစ်မှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘယ်လိုအကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ်ရှင
်ဒီပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာရီရင်းနေဆွေးနွေးနေကြတယ်လဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန္ဓာအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com ကိုအီးမေးလ်ပို့ပေးစေချင်ပါတယ်ရှင
် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါအောင်ချမ်းဖတ်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့မောင်တော်မြို့နယ်ခမောင်းစိတ်အုပ်စုတွင်းကနေအစုလိုက်မြုံနှံခံထားသူအလောင်း18လောင်းဒီကနေ့ထပ်ပြီးတော့တွေ့ခဲ့ပါတယ်။ဒါဟာဆိုရင်နှစ်ရက်တာအတွင်းအစုလိုက်မြုံနှံခံထားရတဲ့တေဆုံးသူစုစုပေါင်း45ဦးရဲ့ရွာလောင်းတွေကိုရှာဖွေတွေ့ရှိတာဖြစ်ပါတယ်။တေဆုံးသူတွေဟာဒေသတွင်းလူနည်းစုဟိန္ဒူဘာသာဝင်တွေဖြစ်တယ်လို့လည်းအစိုးရကထုတ်ပြန်ပါတယ်။ IRSC အစွန်းရောက်အချမ်းဖတ်သမားတွေရဲ့လက်ချက်ဖြစ်တယ်လို့လည်းရခိုင်ပြည်နယ်ရဲမှုကြီးအောင်မြတ်မိုးက VOA ကိုအတည်ပြုပြောဆိုထားပါတယ်။နိုင်ငံရှိခိုးတို့ကနေခီးသွွားတဲ့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်သက်ချက်တွေပြဋ္ဌာန်းလိုက်တဲ့ခီးသွွားလာခွင့်တမ်းမြှင့်မှုပြင်ဆင်ချက်ကိုမနေ့တနင်္ဂနွေနေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးထုတ်ပြန်ပါတယ်။ဒီကန့်သက်ချက်တွေကအောက်တိုဘာလ18ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပြီးချက်၊ Iran ၊ Libya ၊ မြောက်ကိုရီးယား၊ Syria ၊ Venezuela နဲ့ယမန်နိုင်ငံတို့ကပြည်သူတွေအပေါ်မှာတက်ရောက်မှုရှိမှာဖြစ်ပါတယ်။အကြံဖက်ဝါဒဆိုင်ရာနဲ့တခြားကိစ္စရပ်တွေမှာအမေရိကန်နဲ့သတင်းအချက်အလက်မျှဝေဖို့နိုင်ငံသုံးခုတို့ကညှင်းဆန်ခဲ့တာလို့လည်းအမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။အမေရိကန်နိုင်ငံတော်တချင်းတီဆိုချိန်မှာမတ်တက်ရအယူသေးပေးဖို့အမေရိကန်ဘောလုံးသမားတွေညှင်းဆန်တဲ့ကိစ္စကလူမျိုးရေးနဲ့ဘာမှမဆိုင်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပြောဆိုလိုက်ပါတယ်။အကစားသမားတွေကတော့အမေရိကန်ပြည်ထောင်စုတွင်ကလူမျိုးရေးခွဲခြားမှုတွေလူနည်းစုတွေအပေါ်ရဲတွေရဲ့လူမဆန်စားပြုမှုမှုတွေကိုစန့်ကျင်တဲ့အနေနဲ့လောက်တာလို့ပြောဆိုတာပါဒူးထောက်တဲ့ကိစ္စနဲ့လူမျိုးရေးဘာမှမဆိုင်ဘူးလို့သမ္မတထရန့်က Twitter လူမှုကွန်ရက်မှာရေးသားပြီးဒီကိစ္စကနိုင်ငံအလံတော်နဲ့အမျိုးသားတချင်းကိုလေးစားမှုနဲ့သာသက်ဆိုင်တယ်လို့လည်းသမ္မတကဒီကနေ့ပြောဆိုလိုက်ပါတယ်ရှင်။တရင်အချင်းချုပ်ကမတင်ကြီးထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရေမှုကမဆုံမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zonyak ဖြစ်ပါတယ်။ VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီချိန်လိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.